Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2015ခုနှစ်မေလ23ရက်စနေနေ့မနက်ခင်း VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းကီလိုမီတာ32 40နဲ့49လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနေ့စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။ကျမကတော့ခွန်ညိုပါ။အိုင်ရင်ဆက်စစ်သွေးကြတွေပေါ်မှာအမေရိကန်ဥဆောင်ပြီးတော့လေကြိုင်းတိုက်ခိုက်မှုတွေဟာထိရောက်မှုရှိရလားလို့အီရတ်ရဲ့ဒုတိယသမ္မတကမေးခွန်းထုတ်လိုက်ပါတယ်။အမေရိကန်သမ္မတအိုဘားမားဟာအစ္စရေးလုံခြုံရေးကိုတာဝန်ယူဖို့နဲ့အီရန်ကိုဗန်နီနဲ့မှနျူကလ িয়ার မထုတ်နိုင်အောင်ဟန်တားဖို့ကိုလည်းအတည်ပြုလိုက်ပါတယ်။ဒီလိုသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကြီးညာပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ဒေတာရင်းမှာဖြစ်ပေါ်နေတဲ့လှေစီးပြေဒုက္ခသည်တွေရေးနဲ့ပတ်သက်ပြီးအမေရိကန်အစိုးရက
We continue to press the Burmese government to hold accountable migrant smugglers and human traffickers.
အခုလိုပြောကြားချက်တွေနဲ့အတူမနေ့တောက်ကြနေ့ကမြန်မာရေးပိုင်တဲ့အတွင်းမှာလှေစီးပြေဒုက္ခသည်တွေကိုမြန်မာအာဏာပိုင်တွေကဘယ်လိုပုံစံနဲ့ကယ်တင်နိုင်ခဲ့တယ်လဲသူတို့တွေရဲ့နောက်ဆုံးအခြေအနေတွေနဲ့အတူလူမောင်ခိုကူးသူတွေအနေနဲ့ကုန်လမ်းစာရေလမ်းကိုပို့ပြီးသုံးလာတာကြောင့်ရင်ဆိုင်ရတဲ့ဘေးအန္တရာယ်တွေနဲ့ဒီလိုလူကုန်ကူးမှုအပါအဝင်နယ်စပ်ပြဿနာတွေကိုဖြေရှင်းဖို့ဆွေးနွေးခဲ့ကြတဲ့ထိုင်းမြန်မာနယ်စပ်ရေးရာကော်မတီအစည်းအဝေးမှာဘာတွေဆုံးဖြတ်ချက်ချနိုင်ခဲ့တယ်လဲဆိုတာတွေကိုလည်းအခုမနေ့မှကြားဖို့ရှိပါတယ်။ဒါတွေကိုလည်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခွာညိုနဲ့မတ်အင်ချင်းနိုင်ကကြေညာပေးပါမယ်ရှင်။
အစစအဖွဲ့တွေပေါ်မှာအမေရိကန်ဥဆောင်ပြီးလေကြောင်းကတိုက်ခိုက်မှုတွေဟာထိရောက်မှုရှိရလားလို့အီရတ်ဒုတိယသမ္မတကမေးခွန်းထုတ်နေချိန်မှာအာရတ်ဂျွန်ဆယ်မှာရှိတဲ့ဒီရှီယာဘလီတွေကိုပိတ်မှတ်ထားတဲ့ဘုံခွဲတိုက်ခိုက်မှုတစ်ခုဟာသူတို့လက်ချက်ဖြစ်တဲ့ကြောင့် ISIS စစ်သွေးကြောင့်အဖွဲ့ကပြောပါတယ်။ Saudi Arabia နိုင်ငံအရှေ့ပိုင်းမှာ Qatif နယ်မှာဒီလူပေါင်း22ဦးသေဆုံး80ကျော်ဒဏ်ရာရရှိစေခဲ့တဲ့ဘုံပေါက်ကွဲမှုဟာသူတို့ပြုလုပ်ခဲ့တာဖြစ်တယ်လို့အသစ်ဖွဲ့စည်းလိုက်တဲ့အဖွဲ့လို့ခေါ်ထားတဲ့အုပ်စုကပြောကြားလိုက်တာပါ။ယီမန်နိုင်ငံဆာနာမြို့တော်ဘလီတစ်ခုအနီးပေါက်ကွဲခဲ့တဲ့ဒုတိယဘုံခွဲမှုကြောင့်လူ73ဦးထိခိုက်ဒဏ်ရာရပြီးဒီအရေးအတွက်ဟာဆိုရင် ISIS တို့ပုံမှန်တိုက်ခိုက်နေကြစီးရီးယားနဲ့အီရတ်နိုင်ငံတွေရဲ့ပြင်ပမှာတိုက်ခိုက်မှုအရေးအတွက်ပိုပြီးတော့များလာတာဖြစ်ပါတယ်။လက်ရှိလေကြောင်းစစ်စင်ရေးဟာစစ်သွေးကြွတို့အင်အားကြီးထွားလာတာကိုမထိန်ချုပ်နိုင်ဖြစ်နေတယ်လို့ယူဆတဲ့အတွက်မဟာဗျူဟာသစ်တရက်ချမှတ်ဖို့အီရတ်ခေါင်းဆောင်တွေကိုသူကတိုက်တွန်းခဲ့တယ်လို့အီရတ်ဒုတိယသမ္မတအာယက်အလာဝီကဂျော်ဒန်မှာကျင်းပတဲ့ကမ္ဘာစီးပွားရေးဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။သူရဲ့ဝေဖန်ချက်ဟာအီရတ်နိုင်ငံရမာဒီမြို့ကိုစစ်သွေးကြွတွေထိန်ချုပ်ပြီးရက်သက်တပတ်အကြာမှာပေါ်ထွက်လာခဲ့တာပါ။ညွန်ပေါင်းတပ်ဖွဲ့တွေဟာဂျာတာပရီနဲ့တောက်ကြနေကြစီးရီးယားနိုင်ငံမှာလေကြောင်းတိုက်ခိုက်မှု5ကြိမ်လုပ်ခဲ့ပါတယ်။နောက်ထပ်ဘုံကျက်မှု15ကြိမ်ကိုလည်း ISIS တို့အမာခံဒေသဖြစ်တဲ့အီရတ်နိုင်ငံမိုဆိုးနဲ့ရမာဒီမြို့တို့မှာပြုလုပ်ခဲ့ကြပါတယ်ရှင်။
ဆော်ရီအာရေဗျနိုင်ငံအရှေ့ဘက်ချမ်းမှာရှိတဲ့ရှီယာဘလီကျောင်းတစ်ခုကိုတောက်ကြနေကအသေးခံဘုံဖောက်ခွဲမှုအတွက် IS Islamic စစ်သွေးကြောအုပ်စုကသူတို့မှာတာဝန်ရှိတယ်လို့ပြောဆိုလိုက်ပါတယ်။ဒီဘုံဖောက်ခွဲမှုကြောင့်လူအနည်းဆုံး19ဦးသေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာတွေရခဲ့ပါတယ်။ Qatif မြို့ကအီမန်အာလီဘလီကျောင်းမှာနေကင်းအချိန်ဖျားဝတ်ပြုဆူတောင်းသူတွေရှိနေချိန်မှာဘုံဖောက်ခွဲခဲ့တာဖြစ်ပါတယ်။အဲ့ဒီမျိုးဟာဆူနီမွတ်စလင်အများစုနေထိုင်တဲ့ဘရီနိုင်ငံဖြစ်တဲ့ဆော်ရီအာရေဗျနိုင်ငံရဲ့အရှေ့ကမ်းခြေမှာတည်ရှိနေတာပါ။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဆော်ရီအစိုးရပိုင်းသတင်းမီဒီယာကအတည်ပြုခဲ့ပါတယ်။ American သမ္မတအင်ဖြူတော်ပြောခွင့်ရပုဂ္ဂိုလ် Josh Arnest ကတော့ဒီတိုက်ခိုက်မှုကိုရှုံချကန့်ကွက်ခဲ့ပြီးဒါဟာအစိုးရသူတွေရဲ့နှီးပရိယေတွေပဲဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။လူမှုကွန်ရက်သတင်းမီဒီယာတွေမှာဖော်ပြထားတဲ့ဓာတ်ပုံတွေထဲမှာတော့အဝတ်အစားတွေမှာသွေးတွေရွှဲနစ်နေတဲ့ဒဏ်ရာရသူတွေတေဆုံးသူတွေကိုဗလီအဆောက်အုံရဲ့အပြင်ဘက်မှာယက်ထားတဲ့အရေးပေါ်လူနာတင်ကားစီကိုတည်ယူနေတာတွေကိုမြင်တွေ့ကြရပါတယ်။ဒီထိခိုက်ဒဏ်ရာရသူအရေးအတွက်အတိအကျကိုတော့အတည်ပြုနိုင်ခြင်းမရှိသေးပါဘူး။ IS စစ်သွေးကြောအုပ်စုကတော့အသေးခံဘုံဖောက်ခွဲတိုက်ခိုက်သူဟာအဘူအမာအယ်နတ်ဒီဖြစ်တယ်လို့ပြောပါတယ်။အီရတ်ယူမင်နိုင်ငံတွေနဲ့နယ်စပ်ချင်းထိနေတဲ့ Saudi Arabia နိုင်ငံမှာအခုလိုမျိုးအသေးခံဘုံဖောက်ခွဲတိုက်ခိုက်မှုမျိုးအတော်လေးနှေးပါခဲ့ပါတယ်ရှင်
။အမေရိကန်သမ္မတဘရက်ဂိုဘားမားကအစ္စရေးနိုင်ငံလုံခြုံရေးကိုတာဝန်ယူဖို့နဲ့အီရန်နိုင်ငံကိုဗန်နီနဲ့မှနျူကလ িয়ার လက်နက်မထုတ်နိုင်အောင်ဟန်တားထားဖို့ထပ်မံတည်ပြုပြောကြားလိုက်ပါတယ်။ဝါရှင်တန်မြို့တော်မှာရှိတဲ့အကြီးမားဆုံးဂျူးဖျားကျောင်းတစ်ခုကိုတောက်ကြနေကတွားရောက်စဉ် မစ္စတာအိုဘားမားကအီရန်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုတခြားကမ္ဘာနိုင်ငံကြီးတွေနဲ့ပြီးခဲ့တဲ့လကရရှိခဲ့တဲ့သဘောတူညီမှုမူပေါင်းဟာအီရန်ရဲ့နျူကလ িয়ার အစီအစဉ်ရဲ့အစိတ်ပိုင်းတချို့ကိုရပ်ဆိုင်ဒါမှမဟုတ်နောက်ပြန်ဆုတ်ဆီခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။အခုခါမှာကျွန်တော်တို့ဟာပြည့်ပြည့်စုံတဲ့ဖြစ်ရှင်ချက်တရက်ကိုရှာဖွေနေပါတယ်။အကျိုးမရှိတဲ့အပေးယူကိုကျွန်တော်လက်ခံမှာမဟုတ်ပါဘူး။ဒီသဘောတူညီချက်ထဲမှာကျွန်တော်နာမည်ပါနေမှာဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စအောင်မြင်ရေးဟာကျွန်တော်အတွက်သိပ်ပြီးအရေးကြီးပါတယ်လို့သမ္မတကပြောကြားခဲ့တာပါ။အီရန်နိုင်ငံနဲ့ဆက်ဆက်ခဲ့ကြသူတွေထဲမှာဗြိတိန်တရုတ်ပြင်သစ်ရုရှားအမေရိကန်နဲ့ဂျာမနီတို့ပါဝင်ပြီးတော့ဇွန်လ30ရက်နေ့ကအီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်ကိုနောက်ဆုတ်ဖို့နဲ့အီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုလျှော့ပေါ်ဖို့သဘောတူညီမှုတရက်မူပေါင်းချမှတ်နိုင်ခဲ့ကြတာဖြစ်ပါတယ်
။အမေရိကန်နဲ့ကျူဘာနှစ်နိုင်ငံတယုံနေပြန်ဖွင့်ဖို့နဲ့နှစ်90ကျော်ပြတ်တောက်ခဲ့တဲ့တန်တမန်ဆက်ဆံရေးအပြည့်အဝပြန်ပြီးတည်ဆောက်ဖို့သဘောတူညီချက်အကုန်လုံးအတွက်ဝါရှင်တန်မြို့တော်မှာကျင်းပတဲ့နှစ်နိုင်ငံအရာရှိတွေရဲ့ဆွေးနွေးပွဲဟာအောင်မြင်မှုမရခဲ့ပါဘူး။နှစ်ဖက်ဆွေးနွေးညှိနှိုင်းမှုတွေကိုအဆုံးသတ်နိုင်လိမ့်မယ်လို့သူ့အနေနဲ့အကောင်းမြင်နေသေးပဲရှိပေမဲ့အချို့အခြေအနေတွေကိုတော့နှစ်ဖက်လုံးကပြန်ကြီးရှင်းလင်းဖို့လိုနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနအရာရှိ Robert Jacob Borson ကပြောပါရယ်။အမေရိကန်နဲ့ကျူဘာအရာရှိတွေဖြစ်တဲ့ Jacob Borson နဲ့ Hio Fina Vidal တို့နှစ်ဦးလုံးပြောဆိုချက်အရာဆိုရင်အခုဆွေးနွေးပွဲမှာအဓိကထားတဲ့အချက်ကတော့တန်ယုံတွေရဲ့လုပ်ငန်းတာဝန်တွေပဲဖြစ်ပါတယ်။သဘောတူညီမှုတစ်ခုလုံးကိုကျင်ညာခြင်းမရှိသေးတဲ့အချိန်မှာဆက်ဆက်ညှိနှိုင်းသူတွေကတော့တိုးတက်မှုတွေရှိလာဖို့စပ်ပြီးဆောင်ရွက်နေတယ်လို့ Vidal ကပြောပါတယ်။ဒီသတင်းပတ်ဆွေးနွေးပွဲတွေဟာဧပြီလကပနားမနိုင်ငံမှာကျင်းပခဲ့တဲ့အမေရိကတိုက်နိုင်ငံများထိပ်သီးဆွေးနွေးပွဲမှာအမေရိကန်သမ္မတအိုဘားမားနဲ့ကျူဘာသမ္မတရော့ကက်စတိုတို့နှစ်ဦးတွေ့ဆုံပြီးတဲ့နောက်ပထမဦးဆုံးအကြိမ်နှစ်နိုင်ငံအဆင့်မြင့်အရာရှိတွေတွေ့ဆုံညှိနှိုင်းနေတာဖြစ်ပါတယ်။အဲ့ဒီလိုသမ္မတနှစ်ဦးတွေ့ဆုံပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာပဲကျူဘာနိုင်ငံကိုအမေရိကန်ပြည်ထောင်စုကသတ်မှတ်ထားတဲ့အကြမ်းဖက်မှုကိုအားပေးတဲ့နိုင်ငံတွေစီးရင်တဲ့ကနေပယ်ဖျက်ဖို့သူ့အနေနဲ့ရည်ရထားကြောင်းသမ္မတအိုဘားမားကထုတ်ပေါ်ပြောဆိုခဲ့ပါတယ်ရှင
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တိုင်းရဲ့စနေနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးကြီးညာပေးပါမယ်ရှင်။ American ဗဟိုဘဏ်ရဲ့အကြီးအကဲကဒီနှစ်အတွင်းအဓိကကျတဲ့အတိုးနှုန်းတွေကိုတစ်ချိန်ချိန်မှာစပြီးတော့တိုးမြှင့်ဖို့မျှော်လင့်လိုက်တဲ့အကြောင်းပြောပါတယ်။အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌ Janet Yellen ကတောက်ကြနေတဲ့ Rhode Island မှာစီးပွားရေးလုပ်ငန်းရှင်တစ်ဖွဲ့နဲ့တွေ့ဆုံတဲ့အချိန်စီးပွားရေးကဏ္ဍတိုးတက်လာရေးနဲ့စံချိန်တင်လောက်အောင်နေပါတဲ့အတိုးနှုန်းတွေကိုအဆုံးသတ်နိုင်ရေးမျှော်လင့်တဲ့အကြောင်းပြောသွားခဲ့တာပါ။ဗဟိုဘဏ်ဟာလွန်ခဲ့တဲ့6နှစ်တုန်းကတိုင်းပြည်စီးပွားရေးအကြီးအကျယ်ကျဆင်းနေတာကိုအဖတ်ဆဲဖို့ကြိုးစားတဲ့အနေနဲ့အတိုးနှုန်းကိုမရှိသလောက်လျှော့ချပေးထားခဲ့ပါတယ်။အလုပ်လက်မဲ့နှုန်းကျဆင်းလာတာနဲ့စီးပွားရေးအတန်အသင့်တိုးတက်လာတာကြောင့်အတိုးနှုန်းလျှော့ချပြီးစီးပွားရေးကဏ္ဍကိုနှိုးဆော့ပေးတဲ့နည်းလမ်းမလိုအပ်တော့ဘဲနဲ့ဗဟိုဘဏ်အနေနဲ့ယူနေတဲ့အတိုးနှုန်းဓာတ်အတိုင်းပြန်လည်မြင့်တင်နိုင်တော့မယ်အတိတ်ပဲဖြစ်ပါတယ်။အတိုးနှုန်းမြင့်မဲ့ဆုံးဖြတ်ချက်ဟာတခြားစီးပွားရေးဆိုင်ရာအချက်လက်ကိုလည်းအခြေခံမှဖြစ်ပြီးအတိုးနှုန်းစတင်မြင့်တက်လာတာနဲ့အမျှဖြည်းဖြည်းချင်းလည်းမြင့်တက်လာလိမ့်မှာဖြစ်တယ်လို့ Miss Yellen ကပြောပါတယ်။ PNC ဘဏ်လုပ်ငန်းအဖွဲ့ကစီးပွားရေးလုပ်ငန်းရှင် Stout Hoffman က VOA နဲ့မေးမြန်းတာတစ်ခုမှာအချိန်ကြိုက်ပြီးအတိုးနှုန်းမြင့်တင်ခြင်းကအရေးကြီးတဲ့အကြောင်းနဲ့အတိုးနှုန်းကိုရေရှည်လျှော့ချထားခြင်းအပြင်အစုရှယ်ယာဈေးအလုပ်ကိုင်းနဲ့တခြားစီးပွားရေးကဏ္ဍတစ်ခုလုံးကောင်းလာတာထက်ငွေကြေးဖောင်းပွားမှုတို့ကပိုးပြီးတော့မြန်မာပိုးပြီးတော့မြန်ဆန်လာစေလိမ့်မယ်လို့ပြောပါတယ်ရှင်
။တရုတ်နိုင်ငံကိုအရေးပါတဲ့ဤပညာတွေထောက်ပံ့ခဲ့တဲ့ဆိုတဲ့အစီအစဉ်မှာပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ဆဆွဲချက်နဲ့ Temple တက္ကသိုလ်ရဲ့ယူပဗေဒဌာနမှုကို American အစိုးရရှင်တွေကတရားစွဲဆိုလိုက်ပါတယ်။တရုတ်နိုင်ငံပွား American နိုင်ငံသားရှီဟာလိန်လယ်မှုဆိုတဲ့ဆွဲချက်ကိုရင်ဆိုင်နေရတာပါ။အသက်48နှစ်အရွယ်ရှီဟာတရုတ်နိုင်ငံမှာဂုံရှိတဲ့ယာရုကြီးကြီးရဖို့ကြိုးစားတဲ့အနေနဲ့ American ကုမ္ပဏီတစ်ခုကတီထွင်တဲ့electronic နည်းပညာအချက်လက်တွေကိုတရုတ်အစိုးရနဲ့အလဲအလှယ်လုပ်ခဲ့တယ်လို့ American အစိုးရရှေ့နေတွေကဆွဆွဲခဲ့ပါတယ်။ရှီဟာ2002ခုနှစ်ကတက္ကသိုလ်အလုပ်ကိုနားထားချိန်မှာ American စီးပွားရေးကုမ္ပဏီအတွက်အလုပ်လုပ်ခဲ့ပါတယ်။အဲ့ဒီကုမ္ပဏီဟာပါးလွှာတဲ့လျှက်ကူးဖလင်ပြားတစ်ခုကိုတီထွင်လုပ်ခဲ့တာပါ။ 2004ခုနှစ်တုန်းကသူတေသနအတွက်ပစ္စည်းကရိယာဝယ်ယူဖို့ရှီဟာအမေရိကန်ကာကွယ်ရေးဌာနရဲ့ကန်ထရိုက်ကိုရခဲ့ပေမဲ့ဒီအခွင့်အရေးကိုတရုတ်အစိုးရဌာနအတွက်ရှီကအမျက်ထုတ်ခဲ့တယ်လို့အစိုးရရှိနေရဆွဆွဲခဲ့ပါတယ်။တကယ်လို့များပြစ်မှုထင်ရှားခဲ့မယ်ဆိုရင်သူဟာထောင်ဒဏ်အနှစ်80နဲ့အမေရိကန်ဒေါ်လာတစ်သန်းဒဏ်ငွေပေးဆောင်ရမှာပါရှင်။
အမေရိကန်ဆိုရရဲ့ထောက်ပံ့ကူညီမှုနဲ့လေ့ကျင့်ထားတဲ့ကမ်ဘောဒီးယားရေငုပ်အဖွဲ့ဟာပြည်တွင်းစစ်အတွင်းကမြစ်ထဲကျပြီးမပေါက်ကွဲသေးတဲ့အလေးချိန်ပေါင်900ရှိတဲ့ဘုံတလုံးကိုပထမဆုံးအကြိမ်အောင်မြင်စွာရှာဖွေဆွဲယူခဲ့ပါတယ်။ဂိုင်နဲငယ်သာနဲ့တဲ့မြစ်ကြံခင်ရေတိမ်ပိုင်းမှာနှစ်ပေါင်း40လောက်ကြာအောင်နှစ်ခဲ့တဲ့ဒီဘုံဟာအမေရိကန်လုပ်ဘုံဖြစ်ပြီးတငါသေးတယောက်ရဲ့ပိုက်ကွန်ဘုံနဲ့ညှိခဲ့ပြီးတဲ့နောက်အခုလိုဆဲယူဖို့ဖြစ်လာခဲ့တာပါ။အခုလိုဘုံဆဲယူနိုင်ဖို့လူ9ယောက်ပါတဲ့ရေငုပ်အဖွဲ့ကိုအမေရိကန်စေတနာဝန်ထမ်းမိုင်းရှင်းအဖွဲ့ကနေနှစ်နှစ်ကြာလေ့ကျင့်ပေးခဲ့တာဖြစ်ပါတယ်ရှင်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခွညိုနဲ့မန်းရင်ချင်းနိုင်ငံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုလှည့်ပေးပါရစေ။ဒီမနက်တော့လူမောင်ခိုကူးမှုနဲ့လှေစီးပြေဒုက္ခသည်တွေရဲ့အခြေအနေတွေကိုကြည့်အောင်ပါရှင်။ဒေတာရင်းမှာလူမောင်ခိုကူးမှုပြဿနာတွေကြီးထွားလာနေတာကြောင့်မြန်မာအစိုးရအနေနဲ့ရွှေပြောင်းချေချနေထိုင်သူတွေနဲ့လူမောင်ခိုကူးမှုပြဿနာကိုအမြန်ဆုံးကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီလို့အမေရိကန်အစိုးရကတောက်ကြနေမှာပြောကြားလိုက်ပါတယ်။လက်ရှိဒေတာရင်းနိုင်ငံတွေမှာပါကြေရိုက်ခတ်မှုတွေဖြစ်စေခဲ့တဲ့လှေစီးပြေဒုက္ခသည်တွေနဲ့ပတ်သက်လို့ဝိုင်းဝန်းဖြေရှင်းကြဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကတိုက်တွန်းပြောဆိုနေချိန်မှာပဲပထမအဦးဆုံးအကြိမ်အနေနဲ့မြန်မာရေတပ်ကနေဘင်္ဂလားပင်လယ်အော်တွင်းကမြန်မာရေပိုင်နယ်ထက်မှာလေစီးပြေဒုက္ခသည်200ကျော်ကိုကယ်တင်လိုက်ပါတယ်။ဒေသရင်းနိုင်ငံတွေဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုတွားရောက်ကြမယ်။လေစီးပြေဒုက္ခသည်208ယောက်ကိုတင်ဆောင်လာတဲ့ဆက်လီနှစ်စင်းကိုမနေ့တောက်ကြနေကရခိုင်ပြည်နယ်မောင်းတုံးမြို့အနီးကမြန်မာရေပိုင်နယ်အတွင်းမှာမြန်မာရေတပ်ကကယ်တင်ခဲ့ပြီးတော့လောလောဆယ်သူတို့ကိုမောင်းနှုံမြို့တောင်ဘက်မှာရှိတဲ့ယာယီဒုက္ခသည်စခန်းမှာအရေးပေါ်အကူအညီတွေကိုပေးအပ်ထားပါတယ်။အခုလိုရွှေပြောင်းချစ်ချနေထိုင်မှုတွေဖြစ်စေတဲ့အခြေခံအကြောင်းရင်းတွေကိုမြန်မာအစိုးရအနေနဲ့ချက်ချင်းကင်တွယ်ဖြေရှင်းသွားဖို့အမေရိကန်အစိုးရကဆက်လက်ဖိအားပေးသွားမယ်ဆိုတဲ့အကြောင်းကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောဆိုခဲ့ပါတယ်။
The United States has consistently raised publicly and privately our concerns with the Burmese government.
American bilang su anen so yin mikin phit nya ya kaisa rin ne patat lu. Amya thi yang tani torotete tphong Myanmar asoya wo tshaw lung pyo sun nya phit par. Pyaung swe nei thai mhu re phit pwa ya de ajaw yin zit myet ko phit sin phu kadi pyu thar de atai aye ti ji saung ya phu lu at ni da re yakhain pi nay ma naingan ye lu mhu ye ne lu ta chin sana ya ma kaisa re jaw yak khat la de achein re ko tut de aw lu phu re ko le ale ne tha bi pyo sun ni da ba.
ဒါအပြင်လူမောင်ခိုကူးမှုပြဿနာတွေကိုလည်းထိထိရောက်ရောက်ကင်တွယ်ဖြေရှင်းဖို့ကိုလည်းအမေရိကန်အစိုးရအနေနဲ့ဆက်ပြီးဖိအားပေးသွားမှာဖြစ်တဲ့အကြောင်းကိုလည်းသူကအခုလိုပြောကြားခဲ့ပါတယ်
။ We continue to press the Burmese government to hold accountable migrant smugglers and human traffickers.
ကျွန်တော်အနေနဲ့လူမောင်ခိုကူးသူတွေပေါ်ထိထိရောက်ရောက်အရေးယူသွားဖို့အတွက်မြန်မာအစိုးရကိုဆက်ပြီးဖိအားပေးသွားမှာပါ။ရခိုင်ပြည်နယ်ကလိုအပ်နေတဲ့သူတွေလူသားချင်းစာနာမှုအကူအညီတွေကိုလွတ်လွတ်လပ်လပ်ခံစားခွင့်ရဖို့ရခိုင်ပြည်နယ်နဲ့တခြားနေရာတွေမှာရှိနေကြတဲ့နိုင်ငံမဲ့ဖြစ်နေသူတွေကိုနိုင်ငံသားဖြစ်ခွင့်အောင်လမ်းဖွင့်ပေးဖို့ရိုဟင်ဂျာအဖြစ်အသီးမှတ်ပြုလက်ခံဖို့ကိုလည်းမြန်မာအစိုးရကိုထပ်တလဲလိုက်တိုက်တွန်းခဲ့ပါတယ်
။ဒါ့အပြင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းအမေရိကန်စင်တာမှာမနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလက်ရှိဒေတာရင်းနိုင်ငံတွေရင်ဆိုင်နေရတဲ့လှေစီးပြေဒုက္ခသည်တွေရေးဟာဒေတာရင်းနိုင်ငံတွေအလုံးနဲ့သက်ဆိုင်တာကြောင့်မလို့အတူဝိုင်းဝန်းဖြည့်ရှင်ပြီးတာဝန်ခွဲဝေယူကြဖို့လိုအပ်တယ်လို့ပြောဆိုသွားခဲ့ပါတယ်။ဒါပြင်တစ်ချိန်တည်းမှာပဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကမြန်မာရေပိုင်နယ်အတွင်းမှာလှေစီးပြေဒုက္ခသည်208ယောက်ကိုမြန်မာအစိုးရကကယ်တင်ခဲ့တဲ့ကိစ္စအပေါ်စုံစမ်းခဲ့ပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့ UNHCR ယုံအနေနဲ့လည်းဒီဒုက္ခသည်တွေအတွက်ရေအစားအစာဆေးဝါးနဲ့လုံခြုံရေးအတွက်လိုအပ်တဲ့အရေးပေါ်အကူအညီတွေပေးရနိုင်ဖို့မြန်မာတာဝန်ရှိသူတွေနဲ့နီးနီးကပ်ကပ်လှုပ်ဆောင်နေတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ပင်လယ်ပြင်ထဲမှာလှေစီးပြေဒုက္ခသည်3500လောက်ရှိနေနိုင်သေးတယ်လို့ UNHCR ကခန့်မှန်းထားပြီးတော့ဒီလူတွေကိုမကြခင်ကြောက်ရွံ့တော့မယ်မိုးရသည်မတိုင်ခင်အချိန်မီကယ်တင်နိုင်ဖို့လိုအပ်တယ်လို့လည်း UNHCR ရဲ့တောက်ကြနေကထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်။ဒါနဲ့တစ်ဆက်ထဲမှာပဲအခုလိုမြန်မာရေပိုင်နယ်ထဲမှာကယ်တင်နိုင်ခဲ့တဲ့လှေစီးပြေဒုက္ခသည်208ယောက်ဟာကနဦးစစ်ဆေးချက်တွေအရဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်လို့ဒ ဒီလူတွေအားလုံးကိုနေရရင်နိုင်ငံတွေစီပြန်ပို့မယ်လို့မြန်မာနိုင်ငံကပြောဆိုခဲ့ပါတယ်။လောလောဆယ်သူတို့ကိုလိုအပ်တဲ့အရေးပေါ်အကူအညီတွေပံ့ပိုးပေးထားပြီးတော့သူတို့အားလုံးကိုမူလလာရင်းနိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်ကိုပြန်ပို့မှာဖြစ်တယ်လို့မြန်မာသမရယုံကပြောဆိုခဲ့တာပါ။အပြည့်အစုံကို VOA သတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
လူကုန်ကူးခံရသူဘင်္ဂလားဒေ့ရှ်နိုင်ငံသား200ကျော်ပါဝင်တဲ့လှေကြီးတစ်စင်းနဲ့စားနပ်ရိက္ခာတွေတည်ဆောင်ပေးတဲ့လှေငယ်တစ်စီးကိုမြမရေပိုင်နဲ့မောင်းတော်မြို့နယ်အတွင်းမှာမြမရေတပ်ကဖမ်းဆီးမိခဲ့တာပါသူတို့တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံသားများဖြစ်ကြတယ်ဆိုပြီးသမရယုံညွှန်ကြားရေးမှူးဦးစော်ထေးကဆိုပါတယ
်မောင်းတော်သမောကွေကြီးကနောက်ပဲရေမှန်လေးမှန်အမကဟိုကင်းကင်းလေးနဲ့ကျွန်တော်တမ်းလို့ရေးရင်စစ်ရရင်မှ568အဲကောင်ကနေပြီးတော့မိတာလားဘင်္ဂလားဒေ့ရှ်နိုင်ငံမှာပေါ့နော်200နဲ့ရှိဦးအဲရောသူတို့ဟိုကနဦးစစ်စစ်ချက်ရဆိုရင်ဒီဆက်လီကတိုင်ရှင်ကထိုင်းနိုင်ငံရဲ့နောင်ကသူတို့ကိုမေးကြည့်တဲ့တော့အဲ့ဒီအဲ့မှာဆက်လိုက်တော့အဲ့ဒီဆက်လီပေါ်မှာဘင်္ဂလားဒေ့ရှ်နိုင်ငံသား200ရှိဦးပါတယ်အသက်14နှစ်ကငါ10ဦးလောက်ရှိတယ်ကျန်လူတွေကအသက်340ကျားရှိတယ်အဲ့ဒီတွေကတရားလာလဲဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော်ပဇာဝစစ်တကောင်းစားကားမြောက်ချမ်းမှာနေတဲ့လူတွေဖြစ်တယ်ဆိုတာသိရတယ်အဲ့မှာလေးပေါ့ခူပေါ့နော်တမောခူက6ယောက်စကြေပြန်ကစင်ကာပူ2ယောက်ရှုစုပေါင်း119ယောက်ဒါကလူမောင်ကိုလေးပေါ့လူမောင်ကိုလေးမှာပါတဲ့လူနောက်ကျန်တဲ့လေးဒပင်းကပါပြီလေအဲ့ဒီလေးမှာကျတော့အဲပင်သာဒီ2ယောက်လေးခူက6ယောက်ပါတယ်အဲ့ဒီလူ6ယောက်ကကျတော့ခုနကပြောတဲ့ပင်မပေါ့နော်လူမောင်ကို14ကိုရိတ်ခါလိုက်ပို့တာလို့ပြောတယ်ပေါ့နော်ဒုတိယလိုက်ပို့တဲ့14အဲ့14ပိုင်းရှင်ကဒုတိယရိတ်ခါလိုက်ပို့တဲ့14ကဟိုအခုစစ်စစ်ကြက်ရပေါ့နော်ဟိုငိတ်ညို့ကကိုခိုင်ဆိုတဲ့ပိုင်းရှင်ရဲ့သူကြီးဖြစ်တယ်ပေါ့နော
်လင်းစီတဲ့ဒုက္ခသည်တွေကိုတည်ဆောင်လာတဲ့လီဟာထိုင်းမလေးရှားအင်ဒိုနီးရှားနိုင်ငံတွေကိုတွားဖို့အတွက်ပြင်ဆင်ထားကြပေမဲ့အဖမ်းဆီးအစ်စ်ဆေးတွေများတဲ့အတွက်ဧပြီလ10ရက်နေ့ကရနောင်းမြို့ကနေနောက်ကျောင်းပြန်ထွက်ခွာခဲ့ပြီးဘင်္ဂလားဒေ့ရှ်ရေပိုင်နက်မှရန်နာကမေလ21ရက်နေ့မှာတော့မြမရေပိုင်နက်ထဲမှာဖမ်းမိခဲ့တာလို့ဆိုပါတယ်။လှေပေါ်မှာပါလာတဲ့သူတွေကိုတော့ရတဲ့တောင်မြို့နယ်ထဲမှာထားပြီးအစားအသောက်ရေနဲ့ကျန်းမာရေးစောင့်ရှောက်မှုပေးတာမူလလာရေးနိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့ပေးမှာဖြစ်တယ်ဆိုပြီးဥဇော်ထေးကဆိုပါတယ်။ကျွန
်တော်တို့ဘင်္ဂလားဒေ့ရှ်ပြန်ပို့မှာမဟုတ်ဘူး။ဥဇော်ရဲ့ country of origin ကိုနော်။ဟုတ်ကဲ့မူလထားနေနိုင်ငံကိုပြန်ပို့ရမှာ
။လီနစီရဲ့နဲ့လူအများကိုတည်ဆောင်လာတဲ့လီကိုတော့ရနောင်းမြို့ကထိုင်းလူမျိုးတဦးပိုင်ဆိုင်ပြီးလီငယ်တစည်းကတော့မြန်မာနိုင်ငံမြိတ်မြို့ကမြန်မာနိုင်ငံသားတဦးပိုင်ဆိုင်တဲ့လီဖြစ်ကြောင်းကနဦးစစ်ဆေးချက်တွေရသိရှိရတယ်လို့ဆိုပါတယ်။ဒီထဲမှာမြန်မာနိုင်ငံသားတွေပါမပါကတော့ဆက်လက်စစ်ဆေးနေဆဲဖြစ်တယ်လို့ဆိုပါတယ်။ဒီလီတွေဟာမေလ20ရက်နေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံအပိုင်းအုံကျွန်းနဲ့လေးပိုင်အကွာလောက်မှာရန်နာထားပြီးနောက်အစ်စ်စေးတွေများတဲ့အတွက်ထွက်ခွာလာရင်းနဲ့မြမရေပိုင်နဲ့တဲမှာတွေ့ရှိခဲ့တာလို့ဆိုပါရယ်မြမနိုင်ငံသားဝန်ကြီးဌာနကပြီးခဲ့တဲ့ရက်ပိုင်းအတွင်းသတင်းထုတ်ပြန်ချက်အရမြမရေပိုင်နဲ့တဲမှာလူကုန်ကူးခံရသူတွေကိုတွေ့ရှိခဲ့မယ်ဆိုရင်ရှာဖွေကယ်ဆယ်ပေးသွားမှာဖြစ်ကြောင်းနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုထားပါရယ်ရှင်
မဲအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါရယ်ရှင်ဒေတာရင်းကိုအကြီးအကျယ်ရိုက်ခတ်စေတဲ့လူမှောင်ခုကူးမှုပါဝင်နေဆက်ပြဿနာဖြေရှင်းရေးဆွေးနွေးကြတဲ့ထိုင်းမြန်မာနေဆက်ရေးရာကော်မတီအစည်းအဝေးကိုမပြောခင်မှာလူမောင်ခိုသမားတွေဟာကုန်းလန်းအစာအန္တရာယ်ပုံများတဲ့ရေလန်းခရီးကိုဘာကြောင့်ပို့ပြီးအသုံးပြုလာကြတဲ့လဲလေစီးပြေဒုက္ခသည်တွေရင်ဆိုင်ရတဲ့အန္တရာယ်ဓာတ်တွေကိုဆက်ပြီးကြည့်အောင်ပါရှင်ပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထောင်နဲ့ချီတဲ့ရွှေပြောင်းခြေချသူလေစီးပြေဒုက္ခသည်တွေဟာထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေစီကိုအသက်အန္တရာယ်နဲ့နှီးတဲ့ရေချောင်းခီးကိုတုံးပြီးတော့ဝင်ရောက်ခဲ့ကြပါတယ်။အရင်ကလူမောင်ခိုကူးသူတွေဟာပထမထိုင်းနိုင်ငံကိုရေချောင်းကနေခိုးဝင်ပြီးမှထိုင်းနိုင်ငံကတဆင့်မလေးရှားနိုင်ငံကိုကုန်းလန်းကဖျက်ချော်ဝင်ရောက်ခဲ့ကြပေမယ့်လူမောင်ခိုကူးတဲ့လမ်းကြောင်းတွေကိုထိုင်းအာဏာပိုင်တွေကစတင်နှိမ်နင်းခဲ့ခြင်းကစလို့ရေချောင်းခီးကိုပို့ပြီးတော့အသုံးပြုလာကြတာလည်းဖြစ်ပါတယ်။အလောက်ကိုင်ခွင့်လန်းတွေရနိုင်မလားဆိုတဲ့မျှော်လင့်ချက်နဲ့နေရက်ဆုံးခွာထွက်နေကြသူတွေရင်ဆိုင်နေရတဲ့အခက်အခဲနဲ့ဘေးအန္တရာယ်တွေအကြောင်း VOA သတင်းတောက်ရှိတ်အာဇစ်ရာမန်ရဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာမိသားစုကိုထောက်ပံ့ဖို့အတွက်အန္တရာယ်တွေကြားကအရေးစွန်ပြီးတော့ပင်လယ်ကိုလေတွေနဲ့ဖျက်ကြရတာပါ။အသက်22နှစ်အရွယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားအီဘရာဟင်ဟော်စိန်ကတော့လူကုန်ကူးတဲ့ဆက်လေတွေပေါ်မှာတလားကြော်ကြာနေခဲ့ရတဲ့အခြေအနေကိုအခုလိုပြောပြပါရစေ။
ဘင်္ဂလားဒေ့ရှ်နိုင်ငံက
လူတော်တော်များများဟာမလေးရှားနိုင်ငံမှာအလုပ်လုပ်ဖို့မျှော်လင့်ချက်နဲ့ဆက်လီတွေနဲ့ဖြတ်ကူးနေကြတာပါ
ကျွန်တော်တို့ဆက်လီမှာဆိုရင်ဘင်္ဂလားဒေ့ရှ်ကလူတွေကမြန်မာထက်ပိုများပါတယ်။160 180လောက်မှာဘင်္ဂလားဒေ့ရှ်က100ကျော်လောက်ရှိပါတယ်
။ထိုင်းနိုင်ငံမှာလူကုန်ကူးသူတွေကိုနှိမ်နင်းနေတာကြောင့်သူတို့ရဲ့ဆက်လီဘင်္ဂလားပင်လယ်ော်ထဲမှာမျောနေစဉ်ဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ကပြီးခဲ့တဲ့သတင်းဘက်ကကယ်တင်ခဲ့တာဖြစ်တယ်လို့ဟူစိန်ကပြောပါတယ်။ပြီးခဲ့တဲ့သတင်းမှတ်ကလူတွေအပြစ်ပါတဲ့ဆက်လီ30ဟာမလေးရှားနိုင်ငံလန်ကာဝီကျွန်းကိုတိတ်တဆိတ်ရောက်သွားခဲ့ပြီးလူပေါင်း 1,000 ကျော်မှာမြန်မာက463ယောက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား955ယောက်ပါဝင်တယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။ဒါပြင်နောက်ထပ်လူ 8,000 လောက်ဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ထဲမှာဆက်လီတွေနဲ့မျောနေတုံးပဲလို့နှထိုင်းနိုင်ငံက IOM အဖွဲ့အကြီးအကဲ Jeffrey Lovovich ကပြောပါတယ
်။ If you go back 3 years ago or 5 years ago as you are
လူငယ်၃နှစ်ကနေ၅နှစ်ကိုပြန်ကြည့်ရင်အဲ့လိုမျိုးလှေနဲ့ဖြတ်ကူးတဲ့သူဟာတစ်နှစ်ကို2,300လောက်ပဲရှိရတယ်။ဒါပေမဲ့လူငယ်6လလောက်ကျော်ကစပြီးတော့တစ်လကို9,000ကနေပြီးတော့8,000လောက်ဖြစ်လာပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းအထူးသဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံကနေလှေတွေနဲ့ဖြတ်ကူးသူအရေအတွက်ဟာတမဟုတ်ချင်းကိုတိုးလာနေပါတယ်
။မလေးရှားနိုင်ငံဟာအချိန်အတော်ကြာကလေးကဆင်းရဲတဲ့မွတ်စလင်ရှေ့ပြောင်းအလုပ်သမားတွေတွားရောက်အလုပ်လုပ်ကြတဲ့နေရာဖြစ်ပါတယ်။ရိုဟင်ဂျာတွေကတော့1990ပြည်လွန်နှစ်စောပိုင်းကလေးကအလုပ်လုပ်ဖို့မလေးရှားကိုတရားမဝင်ခိုးဝင်နေကြတာဖြစ်ပါတယ်။ Cox's Bazar ခရိုင်ရဲရာရှိတူကတော့ VOA ကိုအခုလိုပြောပြပါတယ
်။ Noi Shale Art Shale Dike ကိုကစ်စ်
ဒါက12ရက်လောက်လိုက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်း2008-2009လောက်ကစပြီးတည်နေစတဲ့ဖြတ်ကူးလာကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနေရာစုံကနေမလေးရှားကိုတရားမဝင်လမ်းကြောင်းကနေသွားတဲ့သူအရေတွေ့ရလဲအတော်များလာပါတယ်
။ဘင်္ဂလားဒေ့ရှ်လူဦးရေတန်း160ရဲ့၄ဘုံတဘုံတော့ဟာတာမန်ထက်ဆင်းရဲတဲ့အခြေအနေအောက်မှာနေနေကြရတာဖြစ်ပါတယ်။ရေကြီးတာမုန်တိုင်းတိုက်တာတို့လို့သဘောဘေးအန္တရာယ်တွေကလူတွေကိုအခက်အခဲပိုဖြစ်စေပြီးတော့အဲ့လူတွေဟာအခွင့်အလမ်းကောင်းရဖို့အတွက်ပြည်ပနိုင်ငံတွေကိုထွက်တာတွေဖြစ်လာစေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့မှတ်တမ်းတွေအရတော့2008ခုနှစ်ကပြည်ပမှာအလုံးလုံးနေတဲ့သူအရေအတွက် 83,000 လောက်ရှိပြီးတော့အများစုကပင်လယ်ကွေ့နိုင်ငံတွေမှာဖြစ်ပါတယ်။2014ခုနှစ်မှာတော့400,000ကျော်ထိကြာဆင်းခဲ့ပါတယ်။ထောင်နဲ့ကြာပြီးတဲ့နောက်2013ခုနှစ်မှာတော့မလေးရှားနိုင်ငံကဘင်္ဂလားဒေ့ရှ်ကအလုံသမားတွေကိုပြန်ပြီးတော့ခေါ်ယူခဲ့ပါတယ်။ဒါမဲ့လည်းမလေးရှားနိုင်ငံကိုအလုံသမားတင်ပို့နေတာတွေဟာအရန်နေပြီးတော့နှစ်နှစ်အတွင်းမှာဘင်္ဂလားဒေ့ရှ်အလုံသမား 9,000 ပဲဗီဇာရခဲ့ပါတယ်။တရားဝင်လမ်းကြောင်းကနေလုံရဖို့မျှော်လင့်ချက်နည်းလာတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာမလေးရှားနိုင်ငံကိုတရားမဝင်လမ်းကြောင်းကနေလူမောင်းခိုးကူးတဲ့လေတွေနဲ့ဝင်ဖို့ကြိုးစားလာနေကြတာပါ။လူမောင်ကိုကူးတဲ့သူတွေဟာပုံမှန်အားဖြင့်တော့ရေချောင်းကနေထိုင်းနိုင်ငံကိုခိုးဝင်ကြတာဖြစ်ပြီးအဲဒီကနေမလေးရှားကိုကုန်းလန်းကနေဝင်ခဲ့ကြတာပါ။ဒါမှကြာသေးခင်ကပဲထိုင်းအာဏာပိုင်တွေလူမောင်ကိုကူးသူတွေရဲ့လမ်းကြောင်းတွေကိုစတင်နှိမ်နှင်းခြင်းကစပြီးတော့လူမောင်ကိုကူးတဲ့သူတွေဟာမလေးရှားနိုင်ငံကိုရေချောင်းကနေသွားကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကတော့မလေးရှားနိုင်ငံကိုဥတီသွားနေတဲ့လေးစည်းပြေဒုက္ခသည်940လောက်ဟာအစာရည်သာငတ်မမှုယောဂဗျာဖြစ်ပွားမှုနဲ့လူမောင်ခိုကူးသူတွေဆက်လီလုံသားတွေရဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်ဘင်္ဂလားပင်လယ်အော်တွင်းမှာတည်ဆုံခဲ့ကြတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကပြောပါတယ်။အခုနှစ်ပထမ3လအတွင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလူ300လောက်ပင်လယ်ထဲမှာတည်ဆုံခဲ့တယ်လို့အသက်မသေပဲကြံရည်သူတွေကကုလသမဂ္ဂကိုပြောပါတယ်။ Cox's Bazar ဒေသကစိုက်ကားနေတဲ့ Abdul Hab Kim ကတော့လာမယ့်ဆောင်းရာသီမှာမလေးရှားကိုသွားဖို့ပြင်ဆင်နေတယ်လို့ပြောပါတယ်။မလေးရှားနိုင်ငံကိုတရားမဝင်လမ်းကြောင်းကနေဝင်ရောက်တဲ့နေရာမှာကြုံရမယ့်အနေအကိုသူ့အနေနဲ့တည်ထားကြောင်းဒါမဲ့လည်းဘယ်လိုပဲဖြစ်ဖြစ်သွားဖို့ဆုံးဖြတ်ထားတယ်လို့သူကပြောပါတယ်ခင်ဗျာ
ဒါကတော့လေစီပြေဒုက္ခသည်တွေရင်ဆိုင်နေကြရတဲ့အခက်အခဲနဲ့ဘေးအန္တရာယ်တွေအကြောင်းကိုကိုရန်နိုင်ပြောပြခဲ့တာဖြစ်ပါတယ်ရှင်အခုလိုကုန်းလမ်းရောရေလမ်းပါအုံပြူပြီးတော့ဖြစ်ပေါ်နေတဲ့လူကုန်ကူးမှုအပဝင်နေဆက်ပြဿနာတွေကိုဘယ်လိုဖြစ်ရှင်းမလဲထိုင်းမြန်မာနှစ်နိုင်ငံရဲ့ဆွေးနွေးပွဲကိုကြည့်အောင်ပါထိုင်းမြန်မာနေဆက်ဖြတ်ကျော်လူကုန်ကူးမှုမွေးရစေဝါတိုက်ဖြက်ရေးပူပေါင်းဆောင်ရွက်ဖို့နဲ့စစ်ရေးဆက်သွယ်ဆောင်ရွက်ကြဖို့အတွက်နှစ်နိုင်ငံသဘောတူညီခဲ့ကြပါတယ်လူကုန်ကူးမှုအစိုးဆုံးအဆင့်သတ်မှတ်ခံထားရတဲ့ထိုင်းနိုင်ငံနဲ့လူကုန်ကူးမှုစောင့်ကြည့်စည်းရင်သတ်မှတ်ခံထားရတဲ့မြန်မာနိုင်ငံတို့အကြားပူပေါင်းဆောင်ရွက်မှုတွေကြောင့်ဒေတာတွင်လူကုန်ကူးမှုရော့ကျလာသလားဆိုတာနဲ့နေဆက်ဒေတာမူရစ်ကုန်ကူးမှုတိုက်ဖြက်ရေးအခြေအနေအလားအလာတွေကိုတော့မတ်သိန်ကြီးထိုက်ကဆက်ပြီးပြောပြပေးပါမယ်ရှင်
ထိုင်းနဲ့မြန်မာနှစ်နိုင်ငံဒေသတွင်နေဆက်ရေးရာကော်မတီဆွေးနွေးပွဲမှာနှစ်နိုင်ငံစစ်ရေးဆက်ဆံရေးလူကုန်ကူးမှုနဲ့မူရစ်ကုန်ကူးမှုနေဆက်ဒေသလုံခြုံရေးတို့အပါအဝင်သဘောတူညီချက်12ချက်တို့ရခဲ့ပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ဝင်ဖြစ်တက်ရောက်ခဲ့သူထိုင်းနိုင်ငံဆိုင်ရာမြန်မာသံမတ်ကြီးဦးဝင်းမောင်ကသဘောတူညီချက်တချို့ကိုအခုလိုပြောပါတယ
်။ကျွန်တော်တို့နေဆက်မှာရှိတဲ့ဒီလူလူလူနှစ်ဖက်ပေါ့နော်အေးချမ်းချမ်းနေနိုင်ဖို့အတွက်လူမျိုးရေးကိစ္စတွေဆောင်ရွက်မဲ့အစီအမံပေါ့နောက်တစ်ခုကတော့မူရစေဝါတာဝတ္တစီပေါ့နော်အဲ့ဒီချက်တွေ ဘောတွင်ယူရတယ်ကျွန်တော်ရတော့သူစစ်တပ်ကအပိုင်းနေဖြစ်ပါတယ်နော
်ထိုင်းတော်ဝင်တပ်မတော်ကဒုတိယဗိုလ်ချုပ်ကြီးစာသစ်ပက်တရက်ဦးဆောင်တဲ့ထိုင်းကိုယ်စားလှယ်အဖွဲ့နဲ့မြန်မာတပ်မတော်ဒုတိယဗိုလ်ချုပ်ကြီးခင်စောဦးတို့ခေါင်းဆောင်ရတဲ့မြန်မာကိုယ်စားလှယ်အဖွဲ့တို့ချင်းမိုင်မြို့ Imperial Maypay Hotel မှာနှစ်နိုင်ငံနယ်စပ်ရေးရာကိစ္စတွေကိုနှစ်ရက်ကြာဆွေးနွေးခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံဟာဆိုရင်ပြီးခဲ့တဲ့2014အမေရိကန်နိုင်ငံသားရေးဝင်ကြီးဌာနကထုတ်ပြန်တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာမှာအဆိုးဆုံးတရား3အဆင့်သတ်မှတ်ခံခဲ့ရသလိုလက်တလုံးမှာလည်းဒေသတွင်းလူကုန်ကူးမှုကိစ္စတွေထပ်မံပေါ်ပေါက်နေပြီးနိုင်ငံတွင်းလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းကိုအင်တိုက်အားတိုက်လှုပ်ဆောင်နေတာဖြစ်ပါတယ်မြန်မာနိုင်ငံကိုတော့TR2 Watchlet စောင့်ကြည့်ခံနိုင်ငံစီးရဲမှထည့်သွင်းထားတာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကလည်းလက်တလောဖြစ်ပေါ်နေတဲ့လေစီးပြေဒုက္ခသည်တွေဟာမြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေထွက်ပြေးကြတာမဟုတ်ဘဲလူကုန်ကူးမှုပြဿနာဖြစ်တယ်လို့ဒီအပိုင်းအတွင်းမှာပဲဥတီပြောဆိုနေတာဖြစ်ပါတယ်ထိုင်းနဲ့မြန်မာနှစ်နိုင်ငံအစိုးရတို့နေဆက်ဖြတ်ကျော်လူကုန်ကူးမှုကိုပူးပေါင်းတိုက်ဖျက်နေတဲ့လုပ်ငန်းစဉ်အပေါ်မှာတော့ထိုင်းနိုင်ငံတွင်းမြန်မာအလုပ်သမားရေးဆောင်ရွက်နေသူဦးကျော်တောင်းကအခုလိုရှုမြင်ပါတယ်
လူတွေရထောင်ရှိပြီးတော့လာနေတာဒီနိုင်ငံအဲ့နေဆက်ထက်ကျော်တဲ့နေရာတွေမှာတာဝန်ကျတဲ့နိုင်ငံအရာရှိတွေနဲ့လုံးဝပါဝင်ပတ်သက်တယ်ထိုင်းနိုင်ငံအပြင်မှာဆိုလို့ရှိရင်လည်းဟိုရေးတက်ဖွဲ့ရောဒီရက်ချင်းအုပ်ချုပ်တဲ့လူတွေရှင်ရောကိုလူပေါင်း50ကျော်ကိုဝယ်ရန်ထုတ်ထားတယ်နောက်အကြောင်းအရာအဓိကအကြောင်းအရာသူကကျွန်တော်တို့မြန်မာနိုင်ငံထဲမှာအလုပ်လုပ်ပြီးတော့ဝဝလင်လင်ထမင်းနဲ့တူထမင်းစားစရာအလုံးမရှိသေးဘူးအဲ့ဒါကြောင့်မလို့အရွေးရောက်ပြီးတဲ့လူတိုင်းအလုံးလုံးနေတဲ့လူတိုင်းကဒီထိုင်းနိုင်ငံကိုနေ့တူတူကထွက်နေကြတာပဲ
မြန်မာနဲ့ထိုင်းနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေမှာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကြားပုံကိုရည်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုရှိဖို့ကလည်းအရေးကြီးတယ်လို့မူရည်ရဲမှုဟောင်းကြီးဦးခန်းအောင်ကထောက်ပြပါတယ
်ကျွန်တော်ဟိုတာဝန်ထောက်ဆောင်ခဲ့တော့လည်းဒီတော့ cooperation ကတော့တော်လေးကောင်းပါတယ်တော့ produce ရတာကတော့ personal ဥစ္စာပေါ့နော် personal attachment ပေါ့ personal the relationship ကဟိုအရန်ကောင်းပါတခုဖြစ်ပြီဆိုရင်ကျွန်တော်ကဟိုတယ်လီဖုန်းလေးကောက်ဆက်တောင်မှကျွန်တော်အလုပ်လို့ရတဲ့အဆင့်ထိကိုကျွန်တော်တို့ကဟို establish လုပ်ထားတာပါဆိုတော့ဟိုခုနောက်ပိုင်းကျတော့ကျွန်တော်ထင်တယ်အဲ့ဒီဘက်မှာနည်းနည်းလေးအားနည်းမလားမသိဘူးကျွန်တော်အဲ့လိုမြင်တယ်ဘာလို့ဆိုတော့ဟိုလူတွေကအပြောင်းလဲတွေဖြစ်တာများတယ်သူတို့ဘက်လည်းအပြောင်းလဲတွေများတယ်ကျွန်တော်ဘက်လည်းအပြောင်းလဲတွေများလူတွေတည်းကအဲ့ဒီအဆင့်ထိကိုပြန်ပြီးတော့ဟို cooperation မရနိုင်ဘူးထင်တယ်
ချင်းမိုင်မျိုးကနှစ်နိုင်ငံကိုယ်စားလှယ်တွေရဲ့ဆွေးနွေးပွဲမှာတော့နေဆက်ဒေတာလုံခြုံရေးနှစ်နိုင်ငံနေဆက်တချို့စီးရေးဆက်ဆံရေးလူမှုရေးစီးပွားရေးကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စရပ်တွေနောက်အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့လက်နက်ကုန်ကူးမှုတို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်ထိုင်းမြန်မာနေဆက်မှာနှစ်နိုင်ငံချစ်ကြည်ရေးအတွက်ညီအစ်မကြီးရွာတို့တိစောက်ဖို့ကိုလည်းသဘောတူခဲ့တယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးကပြောပါတယ်ရှင်။
ဒေသထက်မှာဒီထိတ်တန့်ရောက်တဲ့ရင်ဖြစ်နေတဲ့လှည်စည်းပြေးဒုက္ခသည်များပြဿနာနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်မှုတွေဒေသတွင်းပူးပေါင်းဆောင်ရွက်မှုတွေကိုတွေ့နေရတယ်။အခုဒီလာမယ့်မေလ29ရက်နေ့ကြလို့ရှိရင်လည်းထိုင်းနိုင်ငံမှာဒေသတွင်းအစည်းအဝေးတရကျင်းပဖို့ရှိပါတယ်။လှည်စည်းပြေးဒုက္ခသည်များပတ်သက်လို့ချင်းကပ်မှုတွေကတော့မတူပါဘူး။ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံအများစုကတော့ဒါဟာလူသားချင်းစာနာကူညီမှုလိုအပ်ချက်ပြဿနာအနေနဲ့ချင်းကပ်ပါတယ်။ဒေသတွင်းကအချို့နိုင်ငံတွေကတော့ဒီရွှေပြောင်းနေထိုင်သူများဆိုတဲ့ပြဿနာရပ်နဲ့ချင်းကပ်တာတွေ့ရပါတယ်။မြန်မာနိုင်ငံပါဝင်နိုင်ငံချို့ကတော့ဒါဟာလူကုန်ကူးမှုပြဿနာဆိုပြီးတော့ချင်းကပ်တာတွေ့ရပါတယ်။ဒါကြောင့်မလို့လှည်စည်းပြေးဒုက္ခသည်များအရေးကိစ္စရဲ့အရင်းမြစ်ဟာဘာလဲ။သရရှင်တွေကရောဘယ်လိုများယူဆပါလဲ။ဒီလာမယ့်စနေညပိုင်းတည်းလေးလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမင်းများလူတွေသရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုယ်ဆွေးနွေးလိုတာမင်းများလူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင
်။သတင်းရှင်တွေအနေနဲ့ဒီနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။စနေနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သောရရှင်တို့ခုနဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့မေလ23ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါလိမ့်ရှင်။အခုဆက်ပြီး9နာရီထီလိုင်းနိုမီတာ32 kHz ကိုသုံးနှင်ကလိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9999အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြAmerican Style Indian 3 နှုံးအင်္ဂလိပ်သင်ကန်းစာအစီအစဉ်ကိုလည်းလေ့လာရဖို့ရှိပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာ HIV AIDS ကူးစက်ခံရသူအမျိုးသမီးတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့
အထူးဖြင့်ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်အခုဒီစီးပွားရေးအနေအထားအရပေါ့နော်ဒီအမျိုးသမီးတွေဟာလိင်နဲ့ပတ်သက်တဲ့
အမျိုးသမီးကဏ္ဍမှာအပြည့်အစုံကိုနားဆင်ရပါမယ်ရှင်။ဒီနောက်မှာတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေတဲကမြန်မာသတင်းတွေကိုကောက်နှုတ်ပြီးဥကျော်စန္ဒာကတင်ဆက်ထားပါရရှင်
။တော်ရရှိမြန်မာရှိဥစွာရခိုင်ပြည်နယ်မှာအလုံးပိုင်ဝင်တဲ့ဖွံ့ဖြိုးရေးဟာပြဿနာအဖြစ်ဖြစ်တဲ့ဆိုရဲခေါင်းစဉ်နဲ့ Nikkei Asian Review မှာဥဆိုသိမ်းရေးထားတာကိုကျင်းယုံထုတ်တင်ပြလိုပါရယ်။ပင်လယ်ပင်လယ်ပြင်ကိုဖျက်ဆီးနေကြတဲ့ထောင်နှင်းချီတဲ့လူတွေအရေးကမ္ဘာကစိုးရိမ်တယ်လို့ကျွန်တော်လည်းစိုးရိမ်ပါရယ်။သူတို့ကိုကတင်ရမဲ့တာဝန်ဟာနိုင်ငံတကာတာဝန်ဖြစ်ပြီးမြန်မာနိုင်ငံလည်းပါဝင်ကူညီရမှာဖြစ်ပါတယ်။ဒါပေမဲ့ချက်ချင်းလိုအပ်တဲ့စာနာမှုအကူအညီတွေကိုဦးစားပေးရမှာဖြစ်တယ်လို့ရေဒိုရေရှည်ဗျူဟာတွေလည်းချက်မှတ်ထားဖို့လိုအပ်ပါတယ်။လူမောင်ခိုကူးမှုဆင်းရဲနွမ်းပါမှုတွေဟာအခြေခံအကြောင်းရင်းတွေဖြစ်ပါတယ်။ပင်လယ်မြန်မာမျိုးနွယ်ရဲ့ဒုက္ခသည်တွေတဦးချင်းရဲ့လိုအပ်ချက်ကိုဖြည့်တင်းပေးတယ်လို့လူမောင်ခိုကူးသူတွေကိုနှိမ့်ကွက်ရမှာလည်းဖြစ်ပါတယ်။ဒါဟာဒေသတွင်းနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှာဖြစ်နိုင်မဲ့ကိစ္စပါ။ရခိုင်အခြေအနေနဲ့မြန်မာကိုပဲအပြစ်တင်နေမဲ့အစားရှစ်တိုးနိုင်မဲ့လက်တွေ့လမ်းစဉ်တရက်ကိုနိုင်ငံတကာအသိုင်းအဝိုင်းကရှာဖွေကြရပါလိမ့်မယ်။ဆင်းရဲနွမ်းပါမှုကြောင့်လှေစီးပြေးဖြစ်ရတဲ့ပြဿနာကြီးကိုလည်းဖြေရှင်းကြရပါလိမ့်မယ်။အခုအချိန်ဟာရခိုင်ပြည်လူထုအတွက်သမဂ53သန်းသောမြန်မာပြည်သူတွေအားလုံးအတွက်အလွန်အကဲဆက်ပြီးအရေးကြီးတဲ့သမိုင်းအချိုးအကွေးကိုရောက်နေတဲ့အချိန်ဖြစ်တဲ့ဆိုတာကိုလည်းထပ်သွင်းစဉ်းစားဖို့လိုအပ်ပါတယ်။ရခိုင်ပြည်နယ်ဟာဖွံ့ဖြိုးမှုအလားအလားအများကြီးရှိတဲ့ဒေသဖြစ်ပါတယ်။ဒေသတွေကလူမျိုးမရွေးဘာသာမရွေးပြည်သူတွေဘဝအဆင်တန်တွတ်တက်မြင်မှမယ်ဆိုရင်ပြောင်းရွှေ့နေထိုင်တဲ့ပြဿနာပပျောက်သွားနိုင်ပါတယ်။ဒေသတွင်းစီးပွားရေးဖွံ့ဖြိုးရေးအတွက်ဒေါ်လာ3,000လောက်ရင်းနှီးမြှုပ်နှံနိုင်ကြရင်တော့ပြောင်းလဲတွတ်တက်မှုတွေတွေးရမှာဖြစ်ပါတယ်။အထောက်ပံ့တဲ့ရင်းနှီးမြှုပ်နှံမှုကိုအခြေပြုတဲ့အလုံးဖွံ့ဖြိုးရေးဗျူဟာချမှတ်ဖို့လိုအပ်တယ်လို့ရေးသားထားပါတယ်ခင်ဗျာ။မြန်မာပြည်ပခါကဆင်ထွက်လာတဲ့ကြည်စံတွေကြောင့်တရုတ်နိုင်ငံသားတွေနောက်ထပ်ဒဏ်ရာရရှိဆိုတဲ့ခေါင်းစဉ်နဲ့ Shannon TSC ရေးသားထားတဲ့ဆောင်းပါးကိုတော့ The Diplomat မှာဖတ်ရပါတယ်။မေ14ရက်ကတရုတ်နိုင်ငံသားတို့ထပ်မံထိခိုက်ဒဏ်ရာရခဲ့တာနဲ့ပတ်သက်ပြီးတရုတ်စစ်တပ်ဟာသူတို့နိုင်ငံသားတွေနဲ့သူတို့နယ်မြေလုံခြုံရေးအတွက်အခိုင်အမာကာကွယ်သွားဖို့တရုတ်စီးပွားရေးချုပ်ကပြောကြားလိုက်ပါတယ်။အခုလိုမြန်မာဘက်ကလက်နက်ကြီးစံတွေကြားရောက်ထိမှန်တဲ့ကိစ္စကြောင့်တရုတ်အစိုးရဟာဒေသခံလူထုရဲ့ဖိအားပေးမှုကိုလည်းအပြင်းထန်ခံလာနေရပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့မြန်မာအစိုးရဟာအလေးထားစုံစမ်းပြီးထုချေဖြေကျင်းဖို့တာဝန်ရှိသူတွေကိုအရေးယူအပြစ်ပေးဖို့နိဒာရသူတွေအတွက်ရောကြီးပေးဖို့စတာတွေကိုပြောဆိုထားပါတယ်။တရုတ်ပညာရှင်တူဖြစ်တဲ့ဇူးလီကတော့ဖုန်ကြားရှင်ကိုမြန်မာအစိုးရနဲ့ဆက်စပ်ဖို့ဖိအားပေးတဲ့နယ်ဖုန်ကြားရှင်ကလက်မခံရင်သူ့ကိုခြေမှုနိုင်အောင်မြန်မာစစ်တပ်ကိုလက်နက်နဲ့ငွေကြေးအထောက်ပံ့တွေပေးသင့်တယ်လို့ဆိုထားပါတယ်။တစ်ဖက်ကလည်းမြန်မာအစိုးရကကူကန်တို့ကိုကိုယ်ပိုင်အုပ်ချုပ်권ပိုးပေးလာအောင်အားပေးသင့်ပါတယ်။တကယ်တော့ကူကန်နယ်မြေဟာတရုတ်တို့စဉ်းစားနေတဲ့ပိုလန်မတ်သစ်စီမံကိန်းအတွက်သိအရေးပါတဲ့နေရာဖြစ်လာနိုင်တယ်လို့ရေးသားထားပါတယ်ခင်ဗျာ။တိုင်းရင်းသားထိပ်ပြီးဆွေးနွေးပွဲမှာတိုက်ပွဲဖြစ်နေတဲ့ကိစ္စအဓိကထားဆွေးနွေးမည်ဆိုတဲ့ခေါင်းစဉ်နဲ့ဒီအရာဝတီမှာကြော်ခရေးသားထားပါတယ်။ကျင်းယူနေမြေနော်ခိလာမှာနောက်လိုက်ပြုလုပ်မဲ့တိုင်းရင်းသားထိပ်ပြီးဆွေးနွေးပွဲမှာကိုကန် TNLA AA စတဲ့တိုင်းရင်းသားအင်အားစုသုံးခုနဲ့အစိုးရစစ်တပ်ကြားဖြစ်နေတဲ့ကိစ္စကိုအဓိကထားဆွေးနွေးမှာဖြစ်ပါတယ်။အစိုးရနဲ့အပြစ်ခတ်ရဆဲရေးသဘောတူညီချက်လက်မှတ်ရေးထိုးထားတဲ့ NCCT 66ဖွဲ့ရဲမှ TNLA တောင်းပလန်အဖွဲ့ပါဝင်ပေမဲ့ MNDAA ကိုကန်နဲ့ AA ရခိုင်တပ်မတော်တို့မပါဝင်ကြပါဘူး။အစိုးရကဒီအဖွဲ့တွေနဲ့ထိုင်ဆွေးနွေးဖို့တွန်းဆုတ်နေပေမဲ့တိုင်းရင်းသားကောင်းဆောင်တွေကတော့ဒီအဖွဲ့တွေကိုဘာလက်ခံစေချင်ပါလဲ ပြည်လုံးကျော်ပြစ်ခတ်ရဆဲရအပိသက်မူကြမ်းကိုတိုင်းရင်းသားတွေကပြန်လည်တင်ပြမယ်ပြီးတော့နိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းတွေချမှတ်မယ်လို့တိုင်းရင်းသားကောင်းဆောင်သူကပြောပါတယ်။တရင်ဒေသလော်ခီလာကိုလာဖို့လုံခြုံရေးစိတ်မချရဘူးလို့ MNDA အဖွဲ့ကဆွေးနွေးပေမဲ့အင်ဂျင်ဖြစ်တဲ့ KNU ကတော့သူတို့ကိုဖိတ်ကြားထားပါတယ်။ဒါ့အပြင်ပြည်တွင်းပြည်ပသတင်းစာသမားတွေကိုလည်းဖိတ်ကြားတယ်လို့យေသားထားပါတယ်ခင်ဗျာ။
ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုဥကြောစံတာကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါမကြခင်မှာမျိုးသမီးကဏ္ဍကိုတင်ဆက်ဖို့ရှိပါတယ်အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Indian 3နှုံးတွေကိုဒေါ်လာလာတန်ကတင်ဆက်ထားပါတယ်ရှင
်ဒီကနေ့မင်းတင်ပြမယ် idiom အသုံးက
in the nick of time
ဖြစ်ပါတယ်စာလုံးပေါင်းက i n n t h e the n i c k nick o f of t i m e time ဖြစ်ပါတယ်အချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပေါက်ပါတယ်ပါတီပွဲလွတ်မလို့လက်မတင်လေးတင်မိလိုက်တဲ့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် we had a flat tire on our way to Henry's partyBut we still got there in the nick of time, 5 minutes to 12. Just in time to raise a glass and say hello to the new year.
Henry ye party atwa ka bing pao de li. Da ba mai lo to de ba ye. 7 nai thu bu 9 minute a lu. Nit tik ko yak khwe myaw bi chu zo bu a chi mi lem tin le din yauk twa ke de lo a de bi ya ba le.
We had a flat tire on our way to Henry's party.But we still got there in the nick of time, 5 minutes to 12. Just in time to raise a glass and say hello to the new year.
အချိန်မီလက်မတင်လေးတင်လို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
In the nick of time
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Indian 3နှုံးတွေကိုဒေါ်လာလတန်တင်ဆက်ခဲ့တာဖြစ်ပါလေရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်မျိုးသမီးကဏ္ဍမှာတော့ HIV AIDS ကူးစက်မှုကိုထိန်းချုပ်ရမှာကဘာကြီးအနေနဲ့တိုးတက်မှုတွေရှိခဲ့ပြီး2030မှာအပြည့်အသက်ပပျောက်နိုင်ဖို့ကုလသမဂ္ဂကညှိနှိုင်းထားပါတယ်။မြန်မာနိုင်ငံမှာ HIV AIDS ရောဂါကူးစက်ခံရသူအမျိုးသမီးတွေရဲ့ဒီရောဂါရရှိမှုအခြေအနေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ဆက်ထားပါတယ်။နားဆင်ကြည့်အောင်ပါရှင
် You can bend but never break me Cause it only serves to make me More determined to achieve my final goal And I come back even stronger Not a novice any longer
I want to say to the world that is time for us to redouble our effort, to fast track our actions, to make sure that
we can do this. We need to 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 do this.
အဲ့ဒါကတော့ဒီဇင်ဘာလ1ရက်နေ့မှာကြက်ရောက်ခဲ့တဲ့နိုင်ငံတကာ AIDS ရောဂါတိုက်ဖျက်ရေးနေ့အတွက်ယူဆပြီး UN AIDS အစီအစဉ်ရဲ့အမှုဆောင်ဒါရိုက်တာ Michelle Sidibe ကပြောသွားခဲ့တာပါ။လွန်ခဲ့တဲ့35နှစ်က HIV AIDS ရောဂါကမ္ဘာကြီးမှာစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်လူပေါင်းသန်း80လောက်ဟာ HIV AIDS ရောဂါကူးစက်ခဲ့ပြီးလူပေါင်းသန်း40နီးပါးဒီရောဂါကြောင့်သေဆုံးခဲ့ရပြီဖြစ်ပါတယ်။ဒါပေမဲ့မကြာမီနှစ်များတွင်မှာတော့ဒီယောဂါကာကွယ်မှုနဲ့ကုသမှုမှာကမ္ဘာကြီးအနေနဲ့တိုးတက်မှုရရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့လေကုလသမဂ္ဂကမှန်းထားတဲ့တက္ကသိုလ်2030မှီဒီယောဂါတိုက်ဖျက်နိုင်ဖို့ကအမျိုးသမီးနဲ့မိန်းကလေးငယ်တွေလိင်တူဆက်ဆံတဲ့အမျိုးသားတွေအချင်းသားတွေနဲ့လိင်လုံငန်းမှာလုပ်ကိုင်ကြသူတွေအပါအဝင်ဥပိ္ပခာပြုခံထားကြရသူတွေကိုလက်လှမ်းပြီးကုသနိုင်ဖို့နဲ့အကအကွယ်ပေးနိုင်ဖို့လိုတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ HIV AIDS ရောဂါအခြေအနေဟာဘယ်လိုရှိပါသလဲ UN AIDS ထုတ်ပြန်တဲ့အစီရင်ခံစာအရ2013မှာ HIV AIDS ရောဂါဖြစ်ပွားနေသူပေါင်း2000နီးပါးရှိရမှာ အသက်15နှစ်ကနေ49နှစ်ကြာဖြစ်ပွားမှုနှုန်းဟာဒသမ600ကျင်းလုံးရှိပါတယ်အသက်15နှစ်နဲ့အထက် HIV AIDS ရရှိနေသူပေါင်းဟာ38000ရှိပြီး15နှစ်အထက်အမျိုးသမီးတွေအနက်ကတော့6300ရှိပါတယ်ဒီကင်ကနန်တွေအနက်လိင်လုံငါမှလုတ်ကိုင်းသူအမျိုးသမီးတွေကြာHIV ဖြစ်ပွားမှုဟာ 8.1% ကိုင်းနှုန်းရှိပြီးလိင်တူဆက်ဆံတဲ့ယောက်ျားတွေကြား 10.4% ကိုင်းနှုန်းရှိကာဆေးတုအသုံးဆွဲသူတွေကြား 18.4% ကိုင်းနှုန်းရှိတာဖြစ်ပါတယ်ဒေါက်တာဒေါကင်ဆောဝင်းကတော့ကနေဒါခြေဆိုင်အယ်ဘတ်တဆီဒက်သူမှာခရီးကားဖြင့်ဆောင်ရွက်နေသူဖြစ်တဲ့ပြင်လူခွေးနဲ့ဆေးပညာဆက်ဆံမှုကိုလည်းအထူးပြုလေ့လာခဲ့သူဖြစ်ပါတယ
်အထူးဖြင့်ဒီပမာနိုင်ငံမှာဆိုလို့ရှိရင်အခုဒီစီပွားရေးအနေထားအရပေါ့နော်ဒီအမျိုးသမီးတွေကလိင်နဲ့ပတ်သက်တဲ့အဲလုပ်ငန်းတွေမှာလည်းအခြေအနေအရရအရပေါဝင်ပတ်သက်နေတာတွေရှိတယ်အဲ့တော့ဒီလိုမျိုးတခြားတိုင်းပြည်တွေမှာဆိုလို့ရှိရင်တော့ဒီလိုမျိုးလိင်နဲ့ပတ်သက်တဲ့လုပ်ငန်းတွေမှာလှုပ်ဆောင်နေတဲ့အမျိုးသမီးတွေအတွက်ပြုစုစောင့်ရှောက်မှုလုပ်ငန်းတွေဒီအမျိုးသမီးတွေရဲ့ကျန်းမာရေးအတွက်အကာအကွယ်ပေးတဲ့ကုသပေးတဲ့ဟာတွေကစနစ်တကျရှိရလीဗမာပြည်မှာကျတော့ဒါကိုအတရားဝင်လို့မတက်မှတ်ထားတဲ့တွေ့အဲ့ဒီအမျိုးသမီးတွေကသူတို့ကလေပုံရှိုးွယ်ရှိုးလောက်ကိုင်းနေကြရပြီးတော့သူတို့အတွက်တက်မှတ်ခြင်းဆိုင်ရာဒီပြည်စုဆောင်ရှောက်မှုကစနစ်ကြမရှိဘူးအထူးသဖြင့်ကာကွယ်ရေးမှာရောကုသရမှာရောသူတို့ကဒီလူတိမခံနိုင်တဲ့အနေထားနောက်တစ်ခုကဒီလိုမျိုးခွဲခြားဆက်ဆံတာအထင်သေးရှုံချတာအဲ့လိုပြဿနာတွေရှိတော့သူတို့ရဲ့အခြေအနေအမှန်ယောဂအမှန်ကိုလူတိမခံရတာဒါကဒီယောဂကာကွယ်ရေးဘိုင်းမှာလည်းအဟန့်တားဖြစ်တယ်နဘရောကုတာရေးပိုင်းမှာလည်းအများကြီးဟိုအဟန်တာဖြစ်အထူးသဖြင့်ဒီအခြေခံပညာလောက်တောင်မတက်ကြွမှုဆိုလို့ရှိရင်ဒီလိုမျိုးဒီယောဂဟာတူနဲ့တူဘယ်လိုကူးဆက်တယ်အဲကိုယောဂမဖြစ်အောင်ဘယ်လိုကာကွယ်ရမယ်ဆိုတဲ့ဒီတည်တင်းတည်ထိုက်တဲ့ဒီကျန်းမာရေးအပညာပေးအချက်အလက်တွေကိုမသိခဲ့တဲ့အတွက်ဒီလိုမျိုးကိုမကာကွယ်နိုင်တဲ့အနေအထားကြီးလည်းဗမာပြည်မှာအများကြီးရှိပါတယ်အထူးသဖြင့်ဒီအစွန်ဖြားဒေသမှာရောက်နေတဲ့အမျိုးသမီးတွေဆိုရင်ရှိတယ်။နောက်တစ်ခုကလည်းဒီယဉ်ကျေးမှုဒလိထုံးစံအရာအိမ်တော်စုတစ်ခုမှာအမျိုးသားတွေကသာအိမ်တော်ဦးစီးဖြစ်တဲ့ခေါင်းဆောင်ဖြစ်တဲ့အတွေ့တခါလေကြလို့ရှင်တချို့အမျိုးသမီးတွေကြတော့လေယောဂကိုဘယ်လိုကုလဲဆိုတာသိတယ်။ဘယ်လိုကာကွယ်ရမယ်ဆိုတာသိပေမဲ့ကိုယ့်ရဲ့အမျိုးသားကိုမပြောရဲမဆိုရဲတဲ့အတွေ့ပြောနိုင်တဲ့ကျင်းနေအခွင့်အခါမရှိတဲ့အတွက်တိတိကြီးနဲ့ပဲဒီလိုမျိုးယောဂကူးဆက်ခံလိုက်ရတဲ့အနေအထားတွေလည်းအများကြီးတွေ့နေရပါတယ
်မြန်မာနိုင်ငံမှာ HIV AIDS ယောဂဝေဒနာရှင်အမျိုးသမီးတွေဘယ်လိုဒုက္ခတွေ့ကြုံခံစားနေကြရပါသလဲထိုင်းမြန်မာနယ်စပ်ရှိဆန်ခလဘူရီမှာရောက်ရှိနေတဲ့နော်ဝါဆိုတဲ့အမျိုးသမီးတူကတော့သူယောဂကူးဆက်လာပုံကိုအခုလိုပြောပြခဲ့ပါတယ
်ကျမတို့လူမျိုး2002မှာကွယ်သွားတယ်2004မှာပြန်ပေါင်းကြတယ်2005မှာတခါပြန်ကွယ်တယ်အဲ့ဒီတော့မှကျွန်မသေးရတယ်ကျွန်မလက်မှာချိန်ကပ်ပြီးမပြောက်တော့ဘူးသူအနာဖြစ်တယ်အဲ့တော့ဆေးရုံသွားတော့ဆေးရုံကသွေးစစ်တော့သေးရတယ်အဲ့လိုသေးရတော့ခံစားရရှက်တာပေါ့ရှက်တာကအများဆုံးပါဗျာဒါပေမဲ့ကိုသိတယ်လေကိုရှာလို့ရတာမဟုတ်ဘူးဆိုတာသိပေမဲ့ဒီယောဂကတော့စတော့ကလည်းဒီယောဂကငါရက်လိုက်မယ်လို့ဘယ်တော့မှမရည်ရွယ်ထားဘူးဆိုတော့ရှဲရှဲယောက်ျားကိုစိတ်တူတယ်အပလောကကျမသမီးမစားဘူးသမီးမစားတော့ဒီဆေးရုံကဆေးရမလေးဒီဝိမလိုင်းဆေးရုံကတနေ့တယောက်တနေ့တယောက်လာလာပြီးတော့အပိစကပြောတယ်နောက်ဆုံးကျမနာတယ်ကိုဘာဝင်သွားလဲဆိုတော့နော်ဝါကအမေဖြစ်နေပြီတဲ့ကိုမပိုင်တော့ဘူးတဲ့ဒါကိုကလေးတွေကကိုပိုင်တယ်တဲ့ဒါကြောင့်ကလေးတွေအတွက်အသက်ရှင်ပေးပါတဲ့အဲ့ဒီစကားတခွန်းနဲ့ကျမခွန်အားပြလာပြီးတော့
နော်ဝါလူပဲခင်မွန်ဒေစီက HIV AIDS ယောဂကူးစက်ခံရသူနောက်တူကတော့အသက်32နှစ်အရွယ်အမျိုးသမီးတူဖြစ်ပါတယ်သူရဲ့ပြောပြချက်က
ကျမအမျိုးသားဆုံးတော့ကျမသိရတာပါမယ်အမျိုးသားစီရရတာမှာအမျိုးသားကလေငါးဆယ်သင်းမော်တွေလိုက်တာလေသူကဆက်ဆရာဆိုတော့လေဦးစီးဆက်ဆရာနှစ်ခုလုံးလောက်တာပေါ့နော်သူတို့အဲ့မှာသူတို့ကတော့အဲ့လိုနေရာတွေကသူတို့ကလည်းရပဲထင်တယ်ကျမတို့ကလည်းမသိဘူးပေါ့နော်အာသူကလေးဒီကိုကျမတို့စီမံနေလားခရရနဲ့ကျမတို့ကလည်းမသိဘူးအခုသူကျမရေမကောင်းလို့ပြန်တက်လာမှကျမတို့ကဆေးတွေကုတယ်ပါဘာရောပါဆီလို့ဖြစ်မဲ့မသိဘူးဒီရောကဖြစ်မှန်းလည်းကျမတို့မသိဘူးပေါ့နော်အာနဲ့ကလေးရရခြာပေါ်မှာကုတယ်ကုတော့မရတဲ့အပြင်ရန်ကုန်ဂျပန်ဆေးရုံကိုလာကုတာပေါ့နော်ဂျပန်ဆေးရုံကိုလာကုတော့ ဂျပန်ဆေးရုံမှာကျမတို့က၄လပိုင်း၂၈ရက်နေရတက်လာတာပေါ့နော်အဲ၅လပိုင်းဟို24ရက်သူခံနေမှာအဲ့မှာဆရာဝန်ကျမအပြင်းမေးတော့သူပေခါနီးမှာမေးပေါ့နော်ဘာရောပါဖြစ်တာလဲဆရာဝန်အပြင်းမေးတယ်ဆရာဝန်အစမပြောဘူးပေါ့နော်ကျမအပြင်းမရမကမေးတော့ဆရာဝန်ကျမတနာတော့မပြောဘူးတဲ့နောက်ရက်ကျမအပြင်းမရမကသူပေခါနီးမှာကျမမေးတော့ဆရာဝန်အဲ့ယောဂအချက်ပြီးယောဂဖြစ်နေတယ်လို့ပြောတယ်ဒီမှာညီကောင်မတွေအများကြီးရှိတယ်၁၀ယောက်တောင်ရှိတယ်။ဒီမှာတရားမှမခေါ်ကြဘူးပေါ့မနော်။ကိုရတော့ဝင်နေရတာပေါ့ဒါပေမဲ့ကိုစိတ်ကိုကိုဖြေးတာပေါ့
။နောက်ထပ်ကောင်ဆိုးသူအမျိုးသမီးတဦးကတော့တရုတ်ပြည်မှာရောင်းစားခံခဲ့ရတဲ့ဝေဒန်ရှင်တဦးဖြစ်ပါတယ်။သူ့ရဲ့ဖြစ်ရက်ကတော့
တမီးတိကတော့တမီးတော့နှစ်နှစ်လောက်တည်းရှိပြီပေါ့နော်။တမီးကဒီတရုတ်ပြည်ကိုရောင်းစားခံလို့ရောက်သွားတဲ့အချိန်မှာဖြစ်သွားတာပါ။ကိုရောက်တော့သူတို့ကဟိုယောက်ျားပေးကြတာပေါ့နော်။ဒါမဲ့ဟိုကိုယောက်ျားတော့ကိုဘောကောင်းပါတယ်ဒါမဲ့ဟိုကိုယောက်ျားမှာဒီလိုယောဂမျိုးပါညာရှိတော့ကိုကတော့တခြားမသိဘူးပေါ့အဲ့အချိန်မှာအဲ့ရဲ့မှာဟိုတာသမီနှစ်ယောက်ရခဲ့ပါတယ်ရပြီးတကြီးပြန်လာတယ်ဒါမဲ့တာနှစ်ယောက်ကတော့အမှတ်ထားခဲ့ပါတယ်အဲ့ရဟိုဘယ်လိုပြောမလဲညီကမောင်နှမရှင်မျိုးတွေတတိယလို့ဆိုပြီးပြန်လာတယ်ပြန်လာရင်မပြန်ဖြစ်တယ်ကားပေါ်မှာတတိလိပြီးတော့ပေါ့နော်မင်းမျိုးသွားတယ်ဒါပေမဲ့ကိုဇာတိကိုရောက်လို့ရောက်မှန်းကိုကမသိလိုက်ဘူးအိမ်ကကိုဇာတိရပေါ့နော်ဒီရကိုပြောတယ်ကျမကြီးကိုတည်လာရဆိုတော့ဆူဆဲခိုင်းလိုက်တဲ့အချိန်မှာတိမ်မာဒီအိဆိုင်ဘူးရှိရဆိုတော့တမီးတည်လိုက်ရအခုဒီယောဂကိုဖြစ်ပြီဆိုတော့တည်တော့ရင်ထဲမှာတော့တမျိုးကြီးဖြစ်သွားတာပေါ့နော်ဟောငါရှင်မျိုးညီကိုမမနဲ့မတည်ရတော့ဘူးငါတရားလိမ့်မယ်ပေါ့နော
်ဒီနှစ်တွေနိုင်ငံတကာအိတ်ယောဂတိုက်ဖြည်းဆောင်ဖို့ကတော့ယောဂပိုးကူးဆက်သူအစ်စ်မရှိရေးခွဲခြားဆက်ဆံတာမရှိရေးနဲ့အေ့ချ်ယောဂနဲ့ဆက်ဆက်တဲ့ယောဂတွေကြောင့်တည်ဆုံးသူမရှိရေးဆိုတာပဲဖြစ်ပါလေအခုလိုကြီးမှတ်ချက်တွေအောင်မြင်အောင်ဆောင်ရွက်နိုင်ဖို့ကတော့မြန်မာနိုင်ငံမှာအကန့်အသတ်တွေရှိနေတာကြောင့်ဥပဒေချုပ်ပြဋ္ဌာန်းဖို့လိုတယ်လို့လည်းသုံးသပ်သူတွေကပြောကြပါကြောင်းတင်ပြရင်းဒီသတင်းပါရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
cause it only serves to make me more dollar latan season တက်တဲ့မြို့သမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါလေရှင်အခုသိပ္ပံနဲ့နီးပညာအစည်းအဝေးကိုဆက်လက်တင်ဆက်ပေးပါမယ်ဒေါခင်မျိုးတက်က season တင်ဆက်ထားတာဖြစ်ပါလေရှင
်မြန်မာနိုင်ငံမှာဆက်မှုဇုံတွေကြောင့်တဘာဝဝန်းကျင်ထိခိုက်မှုမရှိအောင်ကျူတင်ပြီးလှုပ်ဆောင်တင်တာတွေကိုတဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပြပေးမှာပါနိုင်ငံတကာနိုင်ငံတိုးတက်ဖို့ဆက်မှုကဏ္ဍဟာအရေးပါပါတယ်ရန်ကုန်မှာတင်ဆက်မှုဇုံက20လောက်ရှိနေတယ်လို့တီလဝါလိုအထူးစီးပွားရေးဇုံတွေကြောက်ဖြူနဲ့ဒဝဲရေနဲ့စိတ်ကန်းလိုအထူးစီးပွားရေးဇုံတွေချာပြီးမြန်မာနိုင်ငံတိုးတက်ဖို့ဆောင်ရွက်မှုတွေကိုတိုးလှုပ်လာနေတာပါဒီလိုလှုပ်ဆောင်ရမှာစနစ်တကျညွှန်ကြားမှုမပေးနိုင်ရင်အန်ဒီရဲဇိုးတွေနဲ့ကြုံရနိုင်ပါတယ်။မကြသေးခင်ကပဲတောင်တမန်အင်းထဲမှာတိမ့်နဲ့ချီတဲ့ငါးတွေတေဆုံးခဲ့ရတာဟာပတ်လည်ကစက်ရုံမျိုးစုံကနေဆန့်ထုတ်တဲ့ရေဇိုးတွေကြောင့်ဖြစ်ပါတယ်။ဒီအင်းရဲ့ဟာမြောက်ရည်နဲ့လည်းဆက်ဆက်နေတာမို့မြောက်ရည်အတွက်ပါအစိတ်တန့်စေတဲ့ဖြစ်ရပါ။အခုလိုဆက်မှုလုပ်ငန်းတွေလုပ်ကင်မှုအတွက်သတ်မှတ်ပေးထားတဲ့ဇုံတွေကနေနိုင်ငံရေမြေတောတောင်တွေနဲ့တကွဒေသခံတွေအတွက်ပါအန်ဒီယံမဖြစ်စေဖို့လိုအပ်တယ်မို့ကြိုတင်ပြီးစဉ်းစားလှုပ်ဆောင်ဖို့အရေးကြီးတယ်လို့ American ပြည်တော်စု Texas ပြည်နယ်ကတဘာဝဝန်းကျင်ဆိုင်ရာ engineer ဒေါ်အေးကြီးကပြောပါတယ
်ဆက်မှုဇုံလေးအခွင့်ချမယ်ဆိုလို့ရှိရင်ဒီချတဲ့အခွင့်အရေးမှာတဘာဝပိုင်နဲ့ထိန်းသိမ်းမှုအတန်းစင်မှုအတွက်ကိစ္စကိရိယာများထည့်ဖို့လည်းနေရာလေးလည်းနည်းနည်းခြံထားဖို့လိုတယ်ဥပမာဆက်ယုံတွေကိုအခွင့်ချလိုက်ပြီးဒီဆက်ယုံကသူတို့ရဲ့ဆက်ပစ္စည်းပဲစောက်ဖို့ရှိတယ်တဘာဝပိုင်ရင်ချင်းနေမလို့ပို့တဲ့ပိုင်လိုင်းတွေကအစပစ္စည်းကြီးရထားဖို့နေရာမရှိဘူးဆိုလည်းမဖြစ်ဘူးဒါလည်းနေရာပိုင်းတစ်ခုပေါ့နော်နောက်တစ်ချက်ကလည်းဒီစေယုံတွေစဆောက်တော့မယ်ဆိုတဲ့ကူကဘလို့ပစ္စည်းတွေထွက်မှာလဲဘလို့အငြိတိတွေရှိမှာလဲဆိုတော့တိတိကျကျစမ်းစစ်ပြီးတော့ဘာတွေကိုလိုက်နာရမယ်ဆိုတော့လည်းတိတိကျကျပြောဖို့လိုပါတယ်ဥပမာဆိုရင်ဥပဒေကတော့လျှော့နေအောင်လုပ်ရမယ်လို့ပြောပါတယ်ဒါပေမဲ့ဘလို့လျှော့နေအောင်လုပ်ရမလဲဆိုတော့တိတိကျကျစေယုံအမျိုးအစားကိုလိုက်ပြီးတော့တကြွနဲ့ပညာရှင်တွေနဲ့တိုင်ပင်ပြီးတော့လုပ်တဲ့အထူးသဖြင့်ထွက်လာမဲ့ဓာတုပစ္စည်းတွေမှာပေါ့နော်တချို့ဓာတုပစ္စည်းတွေဟာလေထဲကနေညီထဲရောက်တယ်လေထဲကနေညီထဲရောက်တယ်ပြီးတော့သူတို့ရဲ့အစိတ်တဘာဝတွေကဘယ်တော့မှမပြောက်သွားပါဘူးဥပမာပြောမယ်ဆိုရင် mercury ပေါ့နော်ပဒါလိုဟာမျိုးဥပမာကြောင်မီတွေစ say you near Twilight, but I don't know how you are. Lady Anne in a year, your daughter, Yiri Anne, you truly. Nari Salushi, and do ye, and you'll be Arian, and the Bamias or Jarret Bono. Did you say that Umlum Chisit, that took the city, Pari Pani, the Lay Surale, Pili Chadao, Quaja de Mare. You don't know, you know, and the cook movement, say that Chenidari, Pari Chitale Bono. And I love the name, now people do live in Jiri Gole, every nan and baby or cup, you know, Matademo. Now, we did say only, ma, don't let the Syriale, kidneys, Sakrian, Kiaone, Jija de Mare, the Sigriaria, how numinous, the Baye de Timinus, or ye, the Baba Bowen, you, Yinanari, go Pisire, Sanding Sanyon in it, Nibe, Nibinari, don't hurry, say you, Miago, will let kind of Bobby or Gomarine.
The Samusone, Dema, Luni, Injil, and Nire, Nide, Dragamolo, Luri, and the Epitalin and Pibabi.
Okay. Master, a battery loaded accessible, a battery, battery loaded camera, but a care, a matter of state object. The carrier, a lady and a young man, Babio, Louis, Jamai, Umasui, Ion Jor, or Titaida, or Lucida, they told to a carrier, a year of Domesui, Louis, Tawin, Cassie Pipiro, Ion Jor Titaida, Chimney. A rock, to do same you, Louis Namatademu, talk to where, tell me they say you, tell me they're my parent, Marcuria, Lady and a piano, she say you, Nigo Conayambo, no? ถั่วตอมเลยสมัยตะตองที่ตุ๊ยอสิทธิ์ตัดเนี่ยไม่เปียบเอาตะฉิงจ่ายเนาะอောက်กูจ่าลามาเว้ยดิลูนี่อินเทอร์เน็ตดูแล้วရှင်ดีเลยอ่ะอောက်กูถีบเปียวจ่ายจ่าละเนี่ยเทมาปาละเนี่ยเนี่ยเนี่ยอย่าสีได้อย่าเลยปาละได้เจ้าอธิการอลูนี่แล้วไม่ชุมีเอาอุมาสรเองเบนซินโคเรแกนเซอร์ผิดเสียหาမျိုးสรยินแน่ชะเสยยงเนาะบารู้มาใช่ပါတယ်ลูนี่เนี่ยอินเทอร์เน็ตนี้เนี่ยสรุษရှင်แกนเซอร์ผิดละมั้ยโทษดูถ้าตุ๊ ဒီစီရီထုတ်လို့တဲ့နေရာမှာလေအစိတ်ဖြစ်စေတတ်တဲ့ဒါတို့ပစ္စည်းတွေအများကြီးရှိပါတယ်ဒီဟာတွေကိုလူတွေနဲ့နှီးရဲဆိုလို့ရှိရင်ပုံပြတ်တနာဖြစ်မယ်အနည်းဆုံးမိုင်90လောက်ပေါ့နော်ဝေးရမယ်လို့သတ်မှတ်ထားချက်တွေရှိပါတယ်ကြည့်ပြီးတော့ဘယ်လိုစိတ်ယုံမျိုးကတော့ဘယ်လိုနေထားရှိရမယ်ပေါ့နော်နောက်တစ်ချက်ကလည်းအရေးပေါ်ဖြစ်လာတဲ့အခါမှာဥပမာဆိုရင်စိတ်ယုံကပောက်ကွဲမှုဖြစ်မယ ပေါက်ကွဲတော့တော့လူရင်းတေးကြပါတယ်အမတန်အရေးကြီးပါတယ်ဗမာပြည်အနေနဲ့မဆိုလို့ရှိရင်အဆင်သင့်ရှိတယ်မထင်ပါဘူ
းဆက်ယုံတွေအတွက်လိုအပ်တဲ့ကုန်ချမ်းပစ္စည်းတွေကိုတည်ယူပို့ဆောင်ရကနေဖြစ်ပွားတတ်တဲ့အန္တရာယ်ကလည်းကြီးတာမို့လူနေရက်ွက်တော့ဆက်မှုစုံချထားပြဖို့မသင့်တော်ပါဘူ
းဆက်ယုံအလုံးလေးလည်းအားရှိလို့ရှိရင်သူတို့ကကုန်ချမ်းပစ္စည်းတွေတည်ရမယ်တည်တဲ့အထက်မှာဒီဓာတုပစ္စည်းတွေပါမယ်ဓာတုပစ္စည်းဟုတ်တဲ့အရေးတွေလည်းပါမယ်တချို့အရေးတွေဒါမှမဟုတ်ဓာတုပစ္စည်းတခုဖြစ်တဲ့ chlorine လို့ဟာမျိုးဆိုရင်ဒါမှတဲလာတဲ့တိုင်ကြီးတွေကပေါက်သွားမယ်ဆိုရင်လည်းလေရလေးစိတ်တပင်းတင်နိုင်တယ်ထို့သူတချို့အရေးတွေကကားပေါ်ကျသွားမယ်နမ်းပေါ်မှာကျမယ်ဆိုရင်လူတွေကထိမိလို့ရှိရင်လည်း acid တွေပါလေဆိုလို့ရှိရင်လည်းလူတွေလောင်သွားနိုင်တယ်အဲ့တော့ simple zone မှာဆက်ယုံတွေများလာတယ်ညာဆက်ယုံသုံးတဲ့ပစ္စည်းတွေဆက်ယုံကထွက်မဲ့ပစ္စည်းတွေဟာလူတွေအတွက်အန္တရာယ်ရှိစရာတွေအများကြီးဖြစ်နေပါတယ်။ဗမာပြည်သူများအနေနဲ့လည်းကျွမ်းကျင်မှုကနည်းနေတဲ့အခါမှာအဆိပ်တင်ပြီးတည်သွားနိုင်တာတွေအများကြီးရှိပါတယ်။မျက်စိတွေဝင်လာရေရာတစ်ဆင့်ပေါ့နော်အစုံပဲအမျိုးမျိုးရှိနိုင်တဲ့ကြောင့်မလူနေအင်ဂျီတွေကိုအနားမှာမထားတင်ပါဘူး
။ဆက်မှုစုံတွေကဆက်ယုံတွေနဲ့ပတ်သက်ပြီးဒေသခံတွေရှင်းရှင်းလင်းလင်းသိနာလည်အောင်တင်ပြမှုတွေနဲ့အတူပွင့်လင်းမြင်သာမှုရှိရမယ်ပြင်လူလူဘက်ကမကျေနပ်မှုတွေပေါ်ပေါက်လာမယ်ဆိုရင်ထုတ်ဖို့ပြောဆိုဖို့အတွက်ကြောက်ရွံ့နေအောင်ချိမ့်ချောက်တာမျိုးမလုပ်ဘဲပွန့်ပွန့်လင်းလင်းထုတ်ပြောခွင့်ပေးဖို့ကလည်းအရေးကြီးပါလေ
တကယ်လို့အကြောင်းတစ်စုံတစ်ခုကြောင့်မကျေနပ်ဘူးဆိုလို့ရှိရင်လည်းလူတွေမှလည်းပြောပိုင်ခွင့်ရှိအောင်ပေါ့နော်စနစ်လေးတစ်ခုထားတင်ပါလေဒီမှာဆိုလို့ရှိရင်ဆေးရုံတစ်ခုစောက်တော့မယ်ဆိုလို့ရှိရင်လူတွေအတိအသေးပြောတဲ့နေရာမှာလူပေါင်းများစွာဟာလာထောင်နဲ့ချီပြလာပါတယ်လောလတ်စွာပြောဆိုခွင့်ရှိတယ်နောက်အဲ့ဒီဆေးရုံတွေကတင်ပြထားတဲ့စာရေးစာတမ်းတွေအများပြည်သူသိအောင်ကြည့်လို့ရအောင်ထားတင်ပါတယ်။ပွင့်လင်းမြင်မှုအရင်အရေးကြီးပါတယ်။ဥစားစီဝါရဲ့လုပ်ငန်းရှင်တွေရှိနေလို့ရှိရင်လည်းအစိုးရဘက်အနေနဲ့ဥပဒေကန့်သတ်ချက်တွေလိုရတာမှလည်းခက်ခဲကောင်းလေးခက်ခဲနေမယ်ပေါ့နော်။အားလုံးစစ်ဝါရဲ့လုပ်ငန်းရှင်တွေကလည်းအားလုံးတပြေးညီဖြစ်တဲ့နေပေါ့
။တဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အီးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အမီးပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါနော်။
တခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာပြန်လည်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ပစိဖိတ်နိုင်ငံတနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုဟာအရှိတောင်အာရှလူထုနဲ့အဲ့ဒီဒေသရဲ့အနာဂတ်အတွက်အထူးအရေးပါတဲ့နိုင်ငံဖြစ်တည်ရှိနေပါတယ်အရှိတောင်အာရှဒေသဟာအမေရိကန်ပြည်ထောင်စုရဲ့အကြီးမားဆုံးကုန်သွယ်ရေးမိတ်ဖက်တချို့ရဲ့အိမ်လေးဖြစ်တယ်လို့အမေရိကန်ရဲ့ပုတ်ကုန်အများအပြားကိုလည်းဝယ်ယူနေကြတာပါဒါအပြင်တန်းနဲ့ချီပြီးအမေရိကန်အလုပ်ကိုင်းတွေရှိနေဖို့အထောက်အကူပြုပါတယ်တိုးတက်ကောင်းမွန်လာတဲ့စီးပွားရေးနဲ့အပြိုင်စိန်ခေါ်မှုတွေကိုရင်ဆိုင်နိုင်ဖို့နျူကလ িয়ার လက်နက်ထိန်းချုပ်နိုင်ဖို့ရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာဖြေရှင်းနိုင်ဖို့စရာတွေအတွက်ဖိလစ်ပိုင်၊ထိုင်း၊အင်ဒိုနီးရှား၊စင်ကာပူ၊ဗီယက်နမ်အပါအဝင်အခြားနိုင်ငံတွေနဲ့မိတ်ဖက်အဖြစ်အမေရိကန်ကလိုအပ်နေပါတယ်ဒေတာရင်းအရင်ကတည်းကရှိနေတဲ့မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးအစီအမင်းခိုင်မာနေအောင်နိုင်ငံအသစ်တွေနဲ့လည်းပုံမကောင်းမွန်တဲ့ဆက်ဆံရေးဖြစ်အောင်အမေရိကန်ကဆောင်ရွက်နေတာပါမကြသေးခင်ကကျင်းပခဲ့တဲ့အမေရိကန်နဲ့အာဆီယံအစစ်မြင့်အရာရှိတွေရဲ့နှစ်စဉ်တွေ့ဆုံလာတဲ့28ကြိမ်မြောက်ဆွေးနွေးပွဲဟာလည်းမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးပုံမတောင့်တင်းခိုင်မာစေဖို့အချက်ကိုရည်ရွယ်ခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲမှာဒေတာရင်းကိုထိခိုက်စေတဲ့ကဘာလုံးဆိုင်ရာဒေတာဆိုင်ရာနဲ့နေဆက်ဖြတ်ကျော်ဆိုင်ရာကိစ္စရက်တွေကိုအပူတပြင်းဖြည့်ရှင်းပူပေါင်းဆောင်ရွက်ဖို့နှစ်ဖက်လုံးကထပ်မံကတိပေးခဲ့ကြပါတယ်။အဲ့ဒီကိစ္စရက်တွေထဲမှာရာသီဥတုပြောင်းလဲမှုတရားမဝင်တဲ့ငါးဖက်မှုလူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့တဘာဝဘေးအန္တရာယ်အရေးပေါ်ကယ်ဆယ်ရေးအပါအဝင်မကြသေးခင်ကပေါ်ပေါက်လာတဲ့တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားမှုပြဿနာတွေပါဝင်ပါတယ်။ဒါပြင်အရှိတောင်အာရှဒေသတွင်ရွှေပြောင်းခြေချသူတွေရဲ့အခြေအနေတွေသူတို့ရင်ဆိုင်နေရတဲ့အခက်အခဲပြဿနာတွေကိုဖြေရှင်းပေးဖို့နဲ့သူတို့အသက်တွေကယ်ဆယ်နိုင်ဖို့အလေအမြန်ဆောင်ရွက်ပေးရမယ့်လိုအပ်ချက်တွေကိုအမေရိကန်နဲ့အာဆီယံအရာရှိတွေကဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲရဲ့အလွန်ကောင်းမွန်တဲ့အကျိုးရလဒ်တွေကတော့အာရှအပေါ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးမူဝါဒကိုပြန်ပြီးချိန်ခွင်ရှာထိန်းကြီးဖို့ရည်ရွယ်တဲ့အမေရိကန်ရဲ့တန်ထိတ်တန်ကိုလက်ဆုံးလက်ကင်ဖြစ်ပြသနိုင်ခဲ့တာဖြစ်ပါရဲ့ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပါတယ်။ VO ရဲ့အားဘုံမဟုတ်ကြောင်းကိုသိစေအပ်ပါရဲ့ရှင်။ VO ရဲ့စနေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါလေရှင်အခုတော့ကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုမခွာညိုကကြီးညာပေးပါမယ်ရှင
် ISIS အဖွဲ့ရေပေါ်မှာအမေရိကန်ဥဆောင်ပြီးတော့လေကြောင်းကတိုက်ခိုက်မှုတွေဟာထိရောက်မှုရှိရလားလို့အီရတ်ဒုတိယသမ္မတကမေးခွန်းထုတ်နေချိန်မှာအရက်ကျွန်းဆွယ်မှာရှိတဲ့ရှီယာဘလီတွေကိုပိတ်မှတ်ထားပြီးတော့ဘုံခွဲတိုက်ခိုက်မှုတစ်ခုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း ISIS သွေးကြွအဖွဲ့ကပြောပါတယ်လက်ရှိလေကြောင်းစစ်စင်ရေးဟာစစ်သွေးကြွတို့အင်အားကြီးထွားလာတာကိုမထိန်ချုပ်နိုင်ဖြစ်နေတယ်လို့ယူဆတဲ့အတွက်မဟာဗျူဟာတတိယချမှတ်ဖို့အီရတ်ခေါင်းဆောင်တွေကိုသူကတိုက်တွန်းခဲ့တဲ့အကြောင်းအီရတ်ဒုတိယမတဒုတိယသမ္မတအာယက်အလာဝီကဂျော်ဒန်မှာကျင်းပတဲ့ကမ္ဘာစီးပွားရေးဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။အမေရိကန်နဲ့ကျူဘာနှစ်နိုင်ငံတန်ယုံတွေပြန်ဖွင့်ဖို့နဲ့နှစ်90ကျော်ပြတ်တောက်ခဲ့တဲ့တန်တမန်ဆက်ဆံရေးအပြည့်အဝပြန်ပြီးတော့တည်ဆောက်ဖို့သဘောတူညီချက်အကုန်လုံးအတွက်ဝါရှင်တန်မြို့တော်မှာကျင်းပတဲ့နှစ်နိုင်ငံအရာရှိတွေရဲ့ဆွေးနွေးပွဲဟာအောင်မြင်မှုမရခဲ့ပါဘူး။နှစ်ဖက်ဆွေးနွေးညှိနှိုင်းမှုတွေကိုအဆုံးသတ်နိုင်လိမ့်မယ်လို့သူအနေနဲ့အကောင်းမြင်နေစေရှိပေမဲ့တချို့အခြေအနေတွေကိုတော့နှစ်ဖက်လုံးကပြန်ပြီးရှင်းလင်းဖို့လိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနအရာရှိရောဘတ်တာဂျက်ကိုဆန်ကပြောပါတယ်။အမေရိကန်ပဟိုပန်ရဲ့အကြီးအကဲကဒီနှစ်အတွင်းအဓိကကြတဲ့တိုးနှုံတွေကိုတစ်ချိန်ချိန်မှာစပြီးတော့တိုးမြှင့်ဖို့မျှော်လင့်ကြောင်းပြောပါတယ်။ပဟိုပန်ဟာလွန်ခဲ့တဲ့6နှစ်တုန်းကတိုင်းပြည်စည်းဝါးရေးအကြီးအကျယ်ကျဆင်းတာကိုဖက်ဆယ်ဖို့ကြိုးစားတဲ့အနေနဲ့အတိုးနှုံကိုမရှိသလောက်လျှော့ချပေးခဲ့တာဖြစ်ပါလိမ့်ရှင်
။တင်းချင်းချုပ်ကိုမခွညိုကြီးညာပေးခဲ့တာဖြစ်ပါလိမ့်ရှင်။ဒီမနေ့စီစဉ်ထုတ်လုပ်ရမှုကမန်းရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့စုဘဲအတိုင်ဖြစ်ပါတယ်။ကျွန်မတော့နန္နာချက်မှာ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16, လိုင်းနိုမီတာ19နဲ့လိုင်းနိုမီတာ25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.